Welcome to the Voice of America in Burmese.
Mingla Bashin, Washington New York VOA American Tangani Natownese Di Zimbala Neye Ingani Nine Kin Seasingu Satin Tony Nibabi. ခုအရင်ဆုံးသတင်းအစီအစဉ်ကိုကျမအင်ဂျင်နိုင်နဲ့ကိုရဲမင်းထွန်းတို့ကပူးတွဲတင်ဆက်မှာပါ COVID-19 ကာကွယ်ဆေးနောက်ဆုံးအတည်ပြုချက်ရပြီဆိုတာနဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးဘသူတွေကိုဦးစားပေးထိုးပေးတင်တယ်ဆိုတာကိုဆုံးဖြတ်ဖို့အင်္ဂါနေ့ကအမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC အကြံပေးကော်မတီဝင်တွေတွေ့ဆုံခဲ့ကြပါတယ်အမေရိကန်အစားအသောက်နဲ့ဆေးဝါးကြီးကြပ်ရေးဌာန FDA ရဲ့ကာကွယ်ဆေးနဲ့ပတ်သက်လို့ဆုံးဖြတ်ချက်မကျေညာခင်မှာCDC အကြံပြုချက်တွေကိုအများပြည်သူကိုအသိပေးလို့ကြောင်းအကြံပေးကော်မတီဥက္ကဋ္ဌဒေါက်တာဟိုဆေးရူမာက CNN သတင်းဌာနကိုအင်္ဂါနေ့ကပြောကြားခဲ့ပါတယ်။လက်ရှိမှာတော့ကာကွယ်ဆေးအသုံးပြုဖို့အတွက် Pfizer ရဲ့အရေးပေါ်တောင်းခံချက်ကို FDA ကစဉ်းစားနေပါတယ်။ Moderna ကလည်းသူထုတ်မဲ့ကာကွယ်ဆေးအတွက်အရေးပေါ်အသုံးပြုဖို့ခွင့်ပြုချက်ကိုရှောက်ထားမဲ့အကြောင်းတနင်္လာနေ့ကကြေညာခဲ့ပါတယ်။ရှေ့တန်းကနေအလုပ်လုပ်နေတဲ့ကျန်းမာရေးစောင့်ရှောက်မှုလုပ်သားတွေနဲ့အထောက်အကူပြုဝန်ထမ်းတွေကိုပထမဆုံးကာကွယ်ဆေးထိုးပေးတင်ကြောင်း CDC ဘက်ကအကြံပြုထားပြီးဖြစ်ပါတယ်။ဒါ့အပြင်တက်ကြီးရွယ်ဦးတွေကိုပြုစုစောင့်ရှောက်တဲ့ကိဟာတွေမှာနေထိုင်သူတွေဟာလည်းပထမဆုံးကာကွယ်ဆေးထိုးပေးတင်သူတွေထဲမှပါဝင်တင်ကြောင်း CDC ကအဆိုပြုထားတာပါ။ Johns Hopkins တက္ကသိုလ်ရဲ့စစ်တမ်းအရအမေရိကန်ပြည်ထောင်စုဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံအဖြစ်ရှိနေဆဲဖြစ်ပြီးကူးစက်ခံရသူပေါင်း 73.5 သန်းကျော်ရှိနေပါတယ်။ကမ္ဘာမှာတော့ COVID ကူးစက်သူစုစုပေါင်း 63.3 သန်းရှိနေပါတယ်ရှင်။ခွင့်ပြုချက်တင်ထားတဲ့ COVID-19 ကာကွယ်ဆေးနှမျိုးကိုဆေးဘက်ဆိုင်ရာတာဝန်ရှိသူတွေဘက်ကအရေးပေါ်သုံးခွင့်အတည်ပြုလိုက်မယ်ဆိုရင်ဒီဇင်ဘာလအကုန်မှာနိုင်ငံသားတွေကိုကာကွယ်ဆေးအပြီးထိုးပေးနိုင်လိမ့်မယ်လို့ဥရောပသမဂ္ဂကအင်္ဂါနေ့ကပြောကြားခဲ့ပါတယ်ကာကွယ်ဆေးတွေတန်းနဲ့ချီဖြန့်ချီနိုင်ဖို့နည်းလမ်းတွေအတွက်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအလုံးလုံးနေကြပြီဖြစ်ကြောင်းဥရောပကော်မရှင်ဥက္ကဋ္ဌအဆူလာဗွန်ဒဲလာလီယန်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
At the moment, being the member states,
အခုချိန်မှာအဖွဲ့ဝင်နိုင်ငံတွေအနေနဲ့ကာကွယ်ဆေးထိုးမဲ့အစီအစဉ်တွေအတွက်စတင်ရွေးဆွဲအလုပ်လုပ်နေကြပါတယ်။တန်းနဲ့ချီပြီးကာကွယ်ဆေးတွေဖြန့်ဖြူးထိုးပေးနိုင်ဖို့ပို့ဆောင်ရေးလုပ်ငန်းတွေအတွက်လည်းစီစဉ်လှုပ်ဆောင်နေကြပါတယ်လို့သူကပြောသွားတာပါ။တကယ်လို့များစီစဉ်ထားတဲ့အတိုင်းချောချောမွေ့မွေ့ဖြစ်ခဲ့ရင်ဒီဇင်ဘာလမကုန်ခင်မှာပထမဆုံးဥရောပတိုက်သားတွေကိုကာကွယ်ဆေးထိုးပြီးသားဖြစ်လိမ့်မယ်လို့လည်းသူကပြောသွားပါတယ်။ American ဆေးဝါးကုမ္ပဏီ Pfizer နဲ့သူ့ရဲ့မိဖက်ဂျာမန် BioNTech ကုမ္ပဏီတို့ကနေသူတို့ရဲ့ Coronavirus ကာကွယ်ဆေးအတွက်ဥရောပဆေးဝါး Agency ကိုချွင်းချက်နဲ့ခွင့်ပြုချက်ပေးဖို့တင်ပြထားပြီးဖြစ်ကြောင်းကြေညာပြီးမှအခုလိုဥရောပကော်မရှင်ဥက္ကဋ္ဌဘက်ကကာကွယ်ဆေးနဲ့ပတ်သက်လို့ပြောကြားခဲ့တာဖြစ်ပါတယ်Pfizer နဲ့ BioNTech တို့ကထုတ်မဲ့ကာကွယ်ဆေးနဲ့ပတ်သက်လို့လုံခြုံထိရောက်မှုရှိမရှိချက်လက်တွေလုံလောက်မှုရှိမရှိကိုဒီဇင်ဘာ29မှာကျင်းပမဲ့အစည်းအဝေးမှာဆုံးဖြတ်ဖို့ရှိကြောင်းဥရောပဆေးဝါး Agency ရဲ့အင်္ဂါနေ့ကကြေညာချက်မှာဖော်ပြထားပါတယ်ရှင်။ American သမိုင်းနှစ်ပေါင်း232နှစ်အတွင်းဗနာယီဝီကြီးဌာနကိုဦးဆောင်မဲ့ပထမဆုံးအမျိုးသမီးအဖြစ်ဘဟိုဘန်ဥက္ကဋ္ဌဟောင်းဂျန်နက်ယဲလင်းကိုရာထားကြောင်းရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာအခုလိုတရားဝင်ကြေညာခဲ့ပါတယ
်။ Secretary of Treasury, I am really pleased to be able to nominate Janet Yellen.
ဗနာယီဝီကြီးအဖြစ်ဂျန်နက်ယဲလင်းကိုရွေးချယ်ခွင့်ရတဲ့အတွက်ကျွန်တော်အရန်ဝမ်းမြောက်ပြီးပါတယ်။အခုရင်ဆိုင်နေရတဲ့အချက်အသေးကြီးကိုကိုင်တွေဖြည့်ရှင်းတဲ့နေရာမှာပုံမကောင်းမွန်အောင်ပြင်ဆင်ထားရမှာဖြစ်ပါတယ်။ဒီထက်ပိုပြီးတော့အကျက်အတဲကြီးမားမလာဘူးလေကျွန်တော်ဆန္ဒပြုပါတယ်လို့ပြောသွားတာပါ။ဆက်လက်ပြီးတော့သူပြန်လဲဖွဲ့စည်းမဲ့ဗဏ္ဍာရေးဝန်ကြီးဌာနမှာပါဝင်မဲ့ထိတ်တန့်အရာရှိတွေရဲ့အမည်စာရင်းကိုလည်းဂျိုးဘိုင်ဒန်ကမိတ်ဆက်ကြေညာခဲ့ပါတယ်။ဒုတိယဗဏ္ဍာရေးဝန်ကြီးအဖြစ်စီးပွားရေးမူဝါဒဆိုင်ရာအရာရှိတအုပ်ဖြစ်တဲ့ဝီလီအက်ဒီယဲမိုးကိုရွေးချယ်ထားပြီးဗဏ္ဍာရေးဝန်ကြီးဌာနရဲ့ဒုတိယအမြင့်ဆုံးတာဝန်ကိုရယူမဲ့ပထမဆုံးအာဖရိကန်အမေရိကန်ဖြစ်လာမှာပါ။ဝါရှင်တန်အခြေစိုက်မူဝါဒရေးရာအဖွဲ့ Center for American Progress ရဲ့အကြီးအကဲဖြစ်လက်ရှိတာဝန်ယူနေတဲ့နီရာတန်တန်ကိုအင်ဖြူရောစီမံခန့်ခွဲမှုနဲ့ဗဏ္ဍာရေးရုံးညွှန်ကြားရေးမှူးအဖြစ်ရွေးချယ်ထားပါတယ်။ Princeton တက္ကသိုလ်အများပြည်သူနဲ့နိုင်ငံတကာဆက်ဆံရေးဌာနမှလုံသားရေးရာစီးပွားရေးပညာရှင် Cecilia Roos ကိုလည်းအင်ဖြူရောစီးပွားရေးအကြံပေးကောင်စီအကြီးအကဲဖြစ်ရွေးချယ်ထားကြောင်းကြေညာခဲ့ပါတယ်။ဒါ့အပြင်စီးပွားရေးပညာရှင်တွေဖြစ်တဲ့ Jared Bernstein နဲ့ Heather Boucher တို့ကိုလည်းစီးပွားရေးကောင်စီအဖွဲ့ဝင်တွေအဖြစ်ရွေးချယ်ထားပါတယ်။COVID-19 ကရောဂါကြောင့်အကြီးအကျယ်အထိနာနေတဲ့အမေရိကန်စီးပွားရေးစိန်ခေါ်ချက်တွေကိုတော့ဘိုင်ဒန်ရဲ့ဗဏ္ဍာရေးဝန်ကြီးအဖွဲ့အစ်ကရင်ဆိုင်ရဖို့ရှိနေပါတယ်ရှင်။ American dollar 608 billion ကုန်ကြမဲ့ coronavirus ကယ်ဆယ်ရေးအစီအစဉ်ကို American အထက်မြင့်တော်ကပါတီနှစ်ရလုံးအမတ်တွေပါဝင်တဲ့အဖွဲ့ကနေအင်္ဂါနေ့ကအဆိုပြုတင်သွင်းလိုက်ပါတယ်။ဒီကြိုးပမ်းမှုအသစ်ဟာတစ်နှစ်တစ်နှစ်တောင်းတဲ့ချီ virus ကူးစက်ခံရမှုတိုးလာနေရကြောင်းအလုံးလက်မဲ့ဖြစ်နေသူတွေကူညီထောက်ပံ့ဖို့နဲ့ American စီးပွားရေးကိုမြှင့်တင်ဖို့ဖြစ်ပါတယ်။ဒီနှစ်အစောပိုင်းတုန်းကလည်းလွတ်တော်နဲ့အင်ထူတော်ကနေ COVID ကယ်ဆယ်ရေးအစီအစဉ်အတွက် American dollar 3 trillion ကိုအတည်ပြုခဲ့တာပါ။ဒါပေမဲ့လည်းအင်္ဂါနေ့ကအထက်လွှတ်တော်မှတင်သွင်းလိုက်တဲ့ကိုဗစ်ကယ်ဆယ်ရေးအစီအစဉ်တစ်ခုဇန်နဝါရီလ3ရက်နေ့လက်ရှိလွှတ်တော်သက်တမ်းကုန်ဆုံးမဲ့အချိန်မတိုင်ခင်လွှတ်တော်နှစ်ရလုံးကသဘောတူညီမှုရနိုင်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးရှင
်။ VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိအိုင်နိုမီတာ24 kHz 12.3 အိုင်နိုမီတာ40 kHz 8.3 အိုင်နိုမီတာ51 kHz 5805နဲ့အိုင်နိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရရှင
် VOA American တရဲ့နောက်ဆုံးရမနက်ခင်းတင်ဆက်တွေကိုဆက်လက်ကြညာနေပါတယ်ကျွန်တော်ရမတော်မှာစစ်ချုပ်ခင်းတဲ့လွတ်လပ်ရေးရာဂါဇာကာလမှာအရှတေတာမှာထိတ်တန့်ကနေရည်တည်ခဲ့မှုတွေရန်ကုန်တက္ကသိုလ်ကိုပြန်လည်အစီအမြင့်တင်နိုင်ဖို့အတွက်ကိုပိုင်စီမံခန့်ခွဲခွင့်ရတဲ့တက္ကသိုလ် Autonomous University ဖြစ်စေဖို့ရည်မှန်းချက်ထားဆောင်ရွက်နေတယ်လို့နိုင်ငံတော်အတိုင်ပညာပုဂ္ဂိုလ်တောင်းဆန်းစုကြည်ကပြောပါတယ
်။ဒါကြောင့်ရန်ကုန်တက္ကသိုလ်ရာသီကာလမှာသာမကရှေ့ဆက်ပြီးတော့လည်းရန်ကုန်တက္ကသိုလ်အစီအမြင့်လက်တင်ရေးကိုအထူးအလေးပေးရမှာဖြစ်ပါတယ်။ဒီလိုလုပ်ငန်းစဉ်တွေကိုခိုင်ခိုင်မာမာဆောင်ရွက်နိုင်ဖို့အတွက်လုံငန်းကော်မတီတွေလုံငန်းအဖွဲ့တွေဖွဲ့စည်းပြီးမဟာစီမံကိန်း Master Plan တခုရေးဆွဲအကောင်အထည်ဖော်ညီပြီးဖြစ်ပါတယ်။ရန်ကုန်တက္ကသိုလ်ကိုကိုယ်ပိုင်စီမံခန့်ခွဲခွင့်ရတဲ့တက္ကသိုလ် Autonomous University ဖြစ်စေဖို့ရည်မှန်းချက်ထားဆောင်ရွက်နေတာဖြစ်ပါတယ
်။ရန်ကုန်တက္ကသိုလ်တည်ရာပြည်ရပြည်တပင်အထိတ်မှအခမ်းအနားအတွဲဗီဒီယိုကတစ်စီးကုန်ပြစကားပြောချိန်မှာနိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်တောင်ဆန်းစုကြည်ကအခုလိုပြောသွားတာဖြစ်ပါတယ်။နိုင်ငံခင်ဗျဘုံနဲ့ဒေသတွင်းနဲ့နိုင်ငံတကာမှာသိက္ခာရှိတဲ့နိုင်ငံတကာနိုင်ငံဖြစ်ဖို့ကတရားစတာတွေအပေါ်မိခုံနေလို့မရပဲပညာဉာဏ်အထွေးခေါ်နဲ့ပြည်စုံတဲ့လူသားအရေးမြင့်တွေနဲ့တည်ဆောက်မှသာရရှိတည်တဲ့နဲ့ဖွံ့ဖြိုးတိုးတက်မှုကိုရရှိမယ်လို့လည်းပြောပါရယ်တိုင်းရင်းသားတွေကြားရုံမှားတန်တရားကင်းတဲ့ဒီမိုကရေစီနိုင်ငံနဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ပေါလာဖို့နဲ့ပညာရေးပြည့်ဝပြီးအမြင့်ကျယ်သဘောထားကြီးတဲ့လူအတိုင်းဝိုင်းပေါ်လာဖို့ပညာရေးကဏ္ဍမှာဦးစားပေးရတာလို့လည်းပြောပါရယ်ရန်ကုန်တက္ကသိုလ်ဟာတမိုင်းရဲ့တောင်းဆိုမှုအရဒီမပညာရေးနိုင်ငံရေးနဲ့လွတ်လပ်ရေးတို့အတွက်စုံပတ်တစ်ခုဖြစ်တယ်လို့လည်းပြောပါရယ်ဒီမလွတ်လပ်ရေးမှာပါဝင်ခဲ့တဲ့ရန်ကုန်တက္ကသိုလ်ကျောင်းသားတွေရဲ့အခမ်းအနားကိုအလေးပေးပြောဆိုသွားခဲ့ပေမဲ့1988ခုနှစ်နဲ့တခြားဒီမိုကရေစီတောင်းဆိုတိုက်ပွဲဝင်မှုတွေကတော့ထက်သွင်းပြောကြားသွားခြင်းမရှိပါဘူးခင်ဗျာအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကိုယာရုကနေနှုတ်ထွက်ခွင့်ပြုလိုက်တယ်လို့သမရဦးဝင်းမြင့်ကဒီဇင်ဘာလ1ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။2020ပြည့်နှစ်နိုဝါလာ10ရက်နေ့ရွေးကောက်ပွဲမှာမြို့သားဒီမိုကရေစီဖွဲ့ချုပ်အနိုင်ရရှိပြီးတဲ့နောက်တော့ဖွဲ့စည်းမဲ့အစိုးရဖွဲ့နဲ့ကော်မတီကော်မရှင်အသီးသီးကနေထွက်ပေါ်လာမဲ့အပြောင်းအလဲတွေကိုပြည်သူတွေကစိတ်ဝင်စားနေချိန်မှာအခုလိုအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌကိုလှုပ်ထွက်ခွင့်ပြုတဲ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံတွင်ယာတုတာဝန်အလွဲသုံးစားလုပ်ပြီးလက်ပေးလက်ယူတာတွေကိုအေးအေးယူနိုင်ဖို့အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေကို2013ခုနှစ်စက်တင်ဘာလ19ရက်နေ့မှာတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီဥပဒေအရ2019ခုနှစ်နိုဝင်ဘာလမှာအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုဖွဲ့စည်းချိန်ကစလို့ရင်းအစိုးရဝန်ကြီးဟောင်းလည်းဖြစ်တပ်မတော်အကြီးစားအရာရှိတူလည်းဖြစ်သူဦးအောင်ကြည်ကဥက္ကဋ္ဌဖြစ်တာဝန်ယူဆောင်ရွက်ခဲ့တာဖြစ်ပါတယ်။ကော်မရှင်ဖွဲ့စည်းပြီးတဲ့နောက်2018ခုနှစ်အတွင်းပြည်သူလူထုကနေကော်မရှင်ကိုတိုင်ကြားလာတဲ့တိုင်ကြားစာပေါင်း1000ကျွဲကျော်ရရှိခဲ့တယ်လို့ဆိုပါတယ်။လက်ရှိတာဝန်ထမ်းဆောင်နေတဲ့သမရဦးဝင်းမြင့်ကိုရိုင်းကလည်းအဂတိလိုက်ဆောင်မှုတိုက်ဖြတ်ရေးကိုပြည်ပြည်ထန်ထန်လှုပ်ဆောင်မယ်လို့တာဝန်ယူကြကပြောကြားထားခဲ့ပါတယ်။ပြောတဲ့အတိုင်းလည်းအဂတိလိုက်ဆောင်မှုတွေကိုဖော်ထုတ်ရေးယူတာတွေရှိနေပေမဲ့အဂတိလိုက်ဆောင်မှုတွေကတော့တိတိတသားကြောက်မသွားဘူးလို့လိမ့်လာသူတွေကတုံ့တပါတယ်။COVID-19 ကယောဂါရဲ့ရိုက်ခတ်မှုကြောင့်ကမ္ဘာတဝန်းနိုင်ငံ56နိုင်ငံကအကာအကွယ်မဲ့အကူအညီလိုအပ်နေသူလူပေါင်း165သန်းအတွက်အမေရိကန်ဒေါ်လာ35ဘီလီယံလိုအပ်နေတယ်လို့ကုလသမဂ္ဂအဖွဲ့ကြီးကပြောပါတယ်။အခုအချက်အသေးကြီးကြောင့်လူသားမျိုးနွယ်တွေအနေနဲ့အမှောင်မိုက်ဆုံးတဲ့စိတ်မချမ်းမြေ့စရာဖြစ်ဆုံးဖြစ်ရပ်ကိုတွေ့ကြုံခံစားနေရတယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာနဲ့အရေးပေါ်အကူအညီပေးရေးလက်ထောက်အတူရင်းမှုချုပ်မတ်လိုကော့ကပြောပါတယ်။
That is a reflection of the fact that.
ကိုဗစ်ကရောဂါကြီးကကမ္ဘာတဝန်းအားအပြည့်ဆုံးနဲ့အကာအကွယ်မဲ့ဆုံးနိုင်ငံတွေကိုအပြင်းထန်ထိခိုက်စေပါတယ်။အဲ့ဒီနိုင်ငံတွေဟာလူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေစီကနေဒီတတဝါအကူအညီရရှိနေတဲ့နိုင်ငံတွေဖြစ်ပါတယ်လို့ကုလသမဂ္ဂလက်ထောက်အတွင်းဝန်ကြီးမတ်ခ်လိုကော့ကပြောပါတယ်။ဥရုယာတီပြောင်းလဲမှုကြောင့်ဖြစ်ပေါ်လာတဲ့ပြင်းထန်လို့တဲ့ရာသီဥတုဖောက်ပြန်မှုတွေဖြစ်တဲ့မုန်တိုင်းတွေရင်းချင်းမှုတွေနဲ့မိုးကောက်မှုတွေအကြားဒီကရောဂါဘေးဒုက္ခကြီးကိုကမ္ဘာသူကမ္ဘာသားတွေထပ်ဆင့်ရင်ဆိုင်နေရတာလို့လည်းသူကပြောပါတယ်။တက္ကရ2021အယောက်မှာကမ္ဘာတဝန်းလူပေါင်း235သန်းလူသားချင်းဆိုင်ရာစာနာမှုအထောက်အပံ့တွေလိုအပ်လိမ့်မယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ COVID-19 ကရောဂါကြောင့်လူသားမောင်းများစွာဆေးရုံးပေါ်တဲ့အဆင့်ကိုရောက်ခဲ့ရတာကြောင့်လူသားချင်းဆိုင်ရာအကူအညီလိုအပ်ချက်တွေရုပ်ချီးမြင့်တက်သွားခဲ့တာလို့လည်းကုလသမဂ္ဂလက်ထောက်အတွင်းဝန်ကြီးလော့ခော့ကပြောပါတယ်ခင်ဗျ။ထိုင်းစစ်တပ်ပိုင်အိမ်တော်မှာနေထိုင်တာကဥပဒေကိုချိုးဖောက်တာဖြစ်ကြောင်းထိုင်းအခြေခံဥပဒေတရားရုံးကမနေ့ကမှဆုံးဖြတ်မယ်ဆိုရင်အဲ့ဒီဆုံးဖြတ်ချက်ကိုလက်ခံမယ်လို့ထိုင်းဝန်ကြီးချုပ်ပရယုချန်အိုချာကပြောပါတယ်
มันสนใจอยู่ที่ว่าจะตัดสินว่ายังไงมากกว่า
เชียงอุบลคงยงเนี่ยสมเพชรเจ้าสร้างเหมือนเดิมสมเพชรเจ้าคงยงประมาณมุดีเดิมอภิที่เจ้าจะตีเอาบูดาสิจังอภิสิยังสิจังเนี่ยอภิไม่สิยังไม่สิจังขายมาพิจังท้ายวันจิจูปรายุทธ์กับเบียวไปอาณาเต็งกองสองบัวกันเนี่ยวันจิจูพิลาติรูปรายุทธ์จังโอชาก็ထိုင်းစစ်တပ်အကြီးအကဲရာထူးကနေအနာယူခဲ့ပြီးဖြစ်ပေမဲ့လည်းစစ်တပ်ပိုင်အိမ်တော်ရာမှာ2014ခုနှစ်ကစပြီးအခုချိန်ထိဆက်လက်နေတိုင်းဒီစဲဖြစ်ပါတယ်။ဒါကထိုင်းစစ်တပ်ရဲ့ဥပဒေစည်းမျဉ်းတွေကိုချိုးဖောက်နေနိုင်တာလည်းဖြစ်ပါတယ်။ထိုင်းအခြေခံဥပဒေတရားရုံးကအပြစ်ရှိတယ်လို့ဆုံးဖြတ်ချက်ချရင်ပြည်သူ့ချောင်းအကြာအနေနဲ့ဝန်ကြီးချုပ်ရာထူးကိုဆွံ့လို့ရမှာဖြစ်ပြီးနိုင်ငံရေးလုပ်ပိုင်ခွင့်တင်းတကြပ်ပိတ်ပင်ခံရမှာလည်းဖြစ်ပါတယ်။အဲ့လိုဖြစ်လာမယ်ဆိုရင်တော့ထိုင်းလူငယ်ဆန္ဒပြသမားတွေတောင်းဆိုနေတဲ့အချက်၃ချက်တည်းကတစ်ချက်ဖြစ်တဲ့ဝန်ကြီးချုပ်ရာထူးကလည်းနှုတ်ထွက်ပေးရဆိုတဲ့အချက်ကိုဖြည့်ဆည်းပေးလိုက်တယ်လို့ဖြစ်သွားမှာဖြစ်ပါတယ်။ဗုဒ္ဓုံးနဲ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုကြေညာပေးကြတာပါ။အခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။မင်္ဂလာပါသောတာရှင်များရှင်ကျွန်မတင်ကြီးထိုက်ပါမြန်မာနိုင်ငံမှာလွန်ခဲ့တဲ့10နှစ်ကနေရှင်ရင် HIV ကူးစက်ခံရနှုန်းက36ရာခိုင်နှုန်းကျဆင်းလာတယ်လို့မြန်မာအစိုးရကပြောပါတယ်။မြန်မာနိုင်ငံတွင်းမှာ HIV AIDS တိုက်ဖျက်ရေးမှာလူလူကြားခွဲခြားဆက်ဆံမှုရှေ့ရမှုမရှိစေဘဲကုသဆောင်ရှောက်မှုခံယူနိုင်ဖို့ဆောင်ရွက်ဖို့အမေရိကန်တန်ယုံယာယီတာဝန်ခံကလည်းတိုက်တွန်းသွားပါတယ်။ကမ္ဘာခုခံအားကျဆင်းမှုကူးစက်ရောဂါတိုက်ဖျက်ရေးနေ့ World AIDS Day ကဒီဇင်ဘာလ1ရက်နေ့မှာကျရောက်တာပါမြန်မာလူလူကြား HIV ပိုးကူးစက်ပြီးရောဂါဖြစ်ပွားမှုနှုန်းက 3.58 ရာခိုင်နှုန်းလူဦးရေ 2,400 လောက်ရှိကြောင်း AIDS Epidemic Model နဲ့ခန့်မှန်းတွက်ချက်မှုကိုကိုးကားပြီးကျန်းမာရေးနဲ့အားကစားပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးကမိန့်ခွန်းမှာပြောပါတယ်ကုသမှုပေးနေတဲ့အပိုင်းကိုလည်းဝန်ကြီးကအခုလိုရှင်းပါတယ
်2020ဒီပြည့်2020ပြည့်မှာဆိုရင်ကျွန်တော်လူပေါင်း 3,400,000 ကိုစေကုသပေးတယ်အပေါ်များတယ်ဒီကတစ်စက္ကန့်သွားမယ်တစ်စက္ကန့်ပြည့်ရမှာစီးရအဒီရောဂါကိုမဖြစ်အောင်လုပ်လေကျွန်တော်တို့ရဲ့စီးပွားရေးအရာဘတ်ဂျက်အရာတို့တွေ့ရှိကြပါလေ
မြေပြည်တော်မှာကျင်းပတဲ့ World AIDS Day အခမ်းအနားမိန့်ခွန်းမှာဝန်ကြီးဒေါက်တာမြင့်ထွေးထည့်သွင်းပြောဆိုတာဖြစ်ပါတယ်မြန်မာနိုင်ငံမှာ2019ခုနှစ်အတွင်း HIV ပိုးကူးစက်ခံရသူအသစ်9900ကျော်ရှိခဲ့ပြီးဒီကူးစက်မှုနှုန်းဟာဆိုရင်2010နဲ့နှိုင်းယှဉ်ရင်36ရာခိုင်နှုန်းကျဆင်းလာတာလို့အစိုးရကဖော်ပြပါတယ်မြန်မာနိုင်ငံတွင် HIV AIDS တိုက်ဖျက်ရေးမှာအခက်အခဲရှိနေတဲ့အပိုင်းကိုလည်းဝန်ကြီးဒေါက်တာမြင့်ထွေးကမိန့်ခွန်းမှာပြောပါတယ်
။ခက်ခဲဝေးလံတဲ့တိုင်းရင်းသားလူမျိုးတို့ငြိမ်းချမ်းရေးမရသေးတဲ့နေရာမှာမလုပ်နိုင်ပါဘူး။ဘာကြောင့်ငြိမ်းချမ်းရေးရရင်လုပ်ဖို့ဆိုလဲကျွန်တော်ကအားပြင်ထားပါလား။ဘာလုပ်ရမလဲဆိုလဲကျွန်တော်သိတယ်။ Security ကောင်းလို့ဆိုရင်ကျွန်တော်တို့ဒီအိမ်မှာသွားပြီးတော့ဒီဧရိယာမှာပြည်ကြီး HIVဖြစ်နေတဲ့လူတွေကိုကျွန်တော်ကူတာပေးဖို့ဆွေးဆွေးပေးဖို့အစားရှိဖို့လုပ်မယ
် HIV AIDS တိုက်ဖျက်ရေးအတွက်မြန်မာအစိုးရကတစ်နှစ်ကိုအမေရိကန်ဒေါ်လာ14သန်းနဲ့မက်တရုံးစေးဖို့အတွက်အမေရိကန်ဒေါ်လာ1သန်းအသုံးပြုနေတယ်လို့ဝန်ကြီးကပြောဆိုသွားတဲ့အပြင်နိုင်ငံတကာအဖွဲ့အစည်းတွေဘက်ကငွေချေးနည်းပညာထောက်ပံ့မှုတွေလည်းတိုးပြီးတော့ရရှိတဲ့အကြောင်းတင်ပြသွားပါတယ် American Piazuka Global Funds မှာရန်ပုံငွေအများဆုံးထည့်ဝင်တဲ့အပြင်ကိုနောက်ထပ်ထပ်ပြီး2013ခုနှစ်ကစလို့မြန်မာနိုင်ငံတွင် HIV AIDS တိုက်ဖျက်ရေးအတွက်ဒေါ်လာတန်း80ကျော်အသုံးပြုကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံယာယီတာဝန်ခံ Gwen Cardino ကအခမ်းအနားမှာပြောပါတယ်HIV စစ်ဆေးမှုနဲ့ဆောင်ရှားမှုစောင့်ကြည့်မှုစနစ်ပုံမှန်ကောင်းမွန်ပြီးကုသမှုပိုင်းတိုးတက်စေရေးပံ့ပိုးပေးသလိုဒီထဲမှာဆိုရင် HIV ကူးစက်ခံရနိုင်ခြင်းအန္တရာယ်ရှော့ချနိုင်တဲ့ဆေးတွေဆေးရုံဆေးခံမတော်နိုင်သူတွေအတွက်ကိုယ်တိုင်စတင်လို့ရတာဒီလဲပါဝင်ပါတယ်ဒါပေမဲ့လို့လဲဒီလိုစတင်မှုတွေနဲ့ဝန်ဆောင်မှုတချို့မြန်မာနိုင်ငံမှာပထမဆုံးအချိန်ရရှိလာပြီမယ်လို့လဲလူတွေကအတရေညှို့နှိုင်းမှုနဲ့ခွဲခြားဆက်ဆံမှုနောက်အပန်းခံရမယ့်အရေးစိုးရိမ်မှုတွေကြောင့်ဒီဝန်ဆောင်မှုတွေကိုမတုံ့ချင်သလိုဖြစ်နေတယ်လို့အမေရိကန်တန်ယုံယာယီတာဝန်ခံကထောက်ပြပြောဆိုပါတယ
် I encourage leaders and communities in Myanmar to work together on ways to reduce stigma and increase access to services
အသေးရေပြည့်စုံမှုတွေလျှော့ချနိုင်ဖို့နဲ့ဝန်ဆောင်မှုတွေပိုပြီးတော့ရရှိစေဖို့မြန်မာနိုင်ငံတွင်းကခေါင်းဆောင်တွေနဲ့လူမှုအတိုင်းဝိုင်းတွေအတူပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းလိုပါတယ်ဒီထဲမှာဆိုရင်လက်ရှိဥပဒေတွေမှာပြင်ဆင်ရတာမျိုးလည်းပါဝင်နိုင်ပါတယ်လူတချို့အတွက် HIV ကူးစက်မှု NDA ပိုများသွားစေနိုင်တဲ့ရာဇဝတ်ပြစ်မှုတွေအဖြစ်သတ်မှတ်တာမျိုးတွေနောက်ကုသမှုစတင်ခံယူနိုင်ရေးနှောက်နှေးစေမဲ့လက်ရှိမူဝါဒတွေကိုလည်းပြောင်းလဲဖို့ဒီပါဝင်နိုင်တယ်လို့ပြောဆိုသွားတာဖြစ်ပါတယ်မြန်မာလူမှုရေးရှိမှန်းချက်ဖြစ်တဲ့ငြိမ်းချမ်းကြွယ်ဝတဲ့ဒီမိုကရေစီအတွက်လူမှုကျန်းမာရေးကလည်းအရေးကြီးတယ်လို့အမေရိကန်တန်ယုံယာယီတာဝန်ခံမစ်ကတ်နိုကပြောပါတယ်ဒီဇင်ဘာလ DNA ကနေပြည်တော်ကအခမ်းအနားကိုလူကိုယ်တိုင်တက်ရောက်လာသူတွေရှိတယ်လို့ပဲကုလသမဂ္ဂအပါအဝင်နိုင်ငံတကာကိုယ်စားလှယ်တွေကလည်းအွန်လိုင်းကနေပါဝင်ဆွေးနွေးခဲ့ကြပါတယ်ရှင်။ကျမသင်္ကီထိုက်ပါ
။ဒုက္ခသည်တွေတိမ့်နေချီခိုလုံနေထိုင်တဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ညာဒုက္ခသည်စခန်းတွေထဲမှာပြင်းထန်တဲ့ရာသီဥတုဆောင်းအေးဒဏ်ခံနိုင်ရေးဒုက္ခသည်တွေပြင်ဆင်နေကြသလိုစုပြုံနေထိုင်နေကြရတဲ့မိသားစုတွေကြားအန္တရာယ်ရှိတဲ့အခြေအနေတွေကြောင့်ကျမစုမုံစူးစီးတင်ပြပေးကြပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးတိမ်းရှောင်လာတဲ့တိမ်းချီတဲ့ရိုဟင်ညာဒုက္ခသည်တွေခိုလုံနေထိုင်တဲ့ဘင်္ဂလားဒေ့ရှ်ကော့စ်ဘဇာကရိုဟင်ညာစခန်း30ကျော်မှာဒုက္ခသည်တွေရဲ့နေစဉ်စားနပ်ရိက္ခာ၊ကျန်းမာရေးဆောင်ရှောက်မှုနေထိုင်ရေးလုံခြုံရေးတွေအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေဘက်ကတာဝန်ယူဆောင်ရွက်ပေးနေတာဖြစ်ပါတယ်။ဒါပေမဲ့လူဦးရေထူထပ်များပြားတွန်းလာတဲ့အတွက်ရိုဟင်ဂျာစခန်းတွေထဲမှာအထူးသဖြင့်တောက်သုံးရေးအမိုက်တန်ရှင်ရေးမိန်းနာစနစ်နဲ့ရာသီဥတုအလိုက်လုံခြုံစိတ်ချစွာနေထိုင်နိုင်ရေးမှာတော့ရိုဟင်ဂျာဒုက္ခသည်တွေဟာအခက်အခဲတွေများစွာနဲ့ရင်ဆိုင်နေကြရတာပါ။မိသားစုများပြားတဲ့အိမ်အောင်စုတွေပြတ်သိပ်စုပြုံနေရတဲ့အတွက်ကျန်းမာရေးနဲ့ညီညွတ်တဲ့နေထိုင်မှုစနစ်မဟုတ်လို့အခက်အခဲတွေကြုံနေရတာလို့ကုတုပလောင်ဒုက္ခသည်စခန်းအမှတ်9မှာနေထိုင်တဲ့စေတနာဝန်ထမ်းရိုဟင်ဂျာဒုက္ခသည်ဦးအောင်မြင်းကပြောပြပါတယ်
။ဒီမှာစုစုပေါင်းစခန်းချတော့30လဲကုလို့ရှိတယ်။တန်ရှင်ရဲ့ပိုင်းမှာဒီမှာအာနေရှားတွေရှိပါတယ်။ဒီမှာသူတို့ NGO ရင်ကျွေတွေကတော့လုံးနေပါတယ်။လုံးနေတာကဒီမှာအဲလုံလုံမှုမရှိတာပေါ့နော်။ဒီမှာလူရည်လားရင်းများတဲ့ဆိုတော့သူတို့လည်းလုံလုံလုံလုံလုံမသိနိုင်ပါဘူး။ဥပမာအပြင်ကျွန်မရေနဲ့ကကပိတားလေးရှိတယ်လောလောဆယ်နဲ့တမပြီးတော့အမိုက်ပိတဲ့နေရာတို့တတရှာရှာလောက်တော့မထွေးပါဘူးဒီမှာစနစ်တကျကူဗစ်ကာကွယ်တင်းချိုးတဲ့ဆိုင်ကစီမင်းစီကင်းတွေနဲ့လောက်တာက WFP တကူပဲရှိတယ် WFP distribution point တကူပဲရှိပါတယ
်အခုဆောင်းရာသီဝင်လာတဲ့အချိန်မိုးရာသီတုန်းကမုန်တိုင်းဒဏ်ခံခဲ့ရတဲ့ဒုက္ခသည်စခန်းတွေတဲ့ကတဲ့ဤလေးတွေရာသီဥတုအေးတဲ့ဒဏ်ကိုခံနိုင်အောင်ရှယ်တာတွေဆောက်ဖို့စတင်ပြင်ဆင်နေကြပြီလို့ဦးအောင်မြင်ကပြောပြပါတယ
်ရှယ်တာပြသနာကဒီမှာဒုက္ခသည်တွေကပေါ်နေတာတော့ရှားလာပြီတခြားလုံလုံလောက်လောက်အားလုံးကိုဆောက်ပေးတာမရှိတော့ဘူးဒီမှာအမှုအကလည်းမပေးဘူးအဲပိုက်ဆိုင်ရမယ်ရှိဘူးလေဒုက္ခသည်တွေမှာရောမလို့ဒီတော့ကတက္ကရတဲ့အစင်တင်းဆောက်ပေးမယ်ဆိုလို့ရှိရင်ဒီမှာဒုက္ခသည်တွေတိုက်ရင်ကောင်းမှာပါ
နေ့နေ့ချီပြီးတော့နေထိုင်လာကြရပြီဖြစ်တဲ့ဒီရူဟင်ညာစခန်းတွေကယာယီတဲအိမ်လေးတွေအဆောက်အဦလေးတွေဟာခိုင်ခန့်မှုအားနည်းလာတဲ့အတွက်ကလေးငယ်တွေတက်ကြီးရွယ်ဦးတွေနဲ့ကိုဝင်ဆောင်မိခင်တွေအပါအဝင်ဒုက္ခသည်တွေလုံခြုံစွာနေထိုင်ရေးစိုးရိမ်နေကြတာလို့ဘာလုခါလေးဒုက္ခသည်စခန်းအမှတ်9မှာနေတဲ့ရူဟင်ညာဒုက္ခသည်ဥယီဇလန်လို့ခေါ်တဲ့ဦးကျော်မြင့်ကပြောပြပါဗျာအဲ
ကောင်းတော့အေရမှာနေတိုင်းတဲ့ဒါဒုက္ခသည်တွေကအရင်ကတောင်းလို့ပေးတဲ့ဆယ်တာတွေအိမ်တွေကိုတွန်းပြီးတော့ပြည့်ပြည့်တောင်းလို့ပေးတာမရှိသေးပါဘူးခင်ဗျာ ါဒါကို600ဒီနေ့ရောက်တယ်ဆိုတော့လူရီက600ဒီမှာတောင်းတန်ကိုလုံချုံမို့ရှိအောင်ဒီတောင်းတန်ကနေရင်းနှောင်းနိုင်အောင်တော့ယောဂတပည့်အမည်ကျွန်တော်ကသာသေးနိုင်အောင်အဲဒီခေါင်းနဲ့ပြတ်သိနေတဲ့ဒိန်းတွေကိုပြောင်းရမ်းပြီးတော့တော်တော်ဖိုးဖိုးအတွက်ကျွန်တော်ကအဓိကအပြင်းပေါင်းဖြစ်နေပါတယ်ခင်ဗျာ
အခုလိုမျိုးစခန်းတွေမှာရာသီဥတုပေမုန်တိုင်းပေမြေပြိုကျမှုနဲ့မတော်တဆထိခိုက်မှုတွေဖြစ်ပွားနေတဲ့အပေါ်မှာဒုက္ခတွေရဲ့လုံခြုံရေးပို့ပြီးတော့ကာကွယ်ပေးစေချင်ပါတယ်လို့ဥအောင်မြင့်ကပြောပါတယ
်ဒီမှာအမြင့်တမီးဒီဘောနော်ဒီမှာပြောကမြေတွားယူတာပါဒီဟာတွေ့အဲ့ဒီချင်းကမြေပြူပြီးတော့ဩဂုတ်စားသွားပြီးတော့ဒီမှာနိုင်ရောက်ကဆွန့်သွားတယ်ပရိုတက်ရှင်ကမြေကြီးလူရအမြင့်တမီးနဲ့ကလေးတွေတဲ့ဒီမှာတက်နစ်တွေအရင်လူရ
ဦးစလန်ကလည်းဒီလိုတဘာဝဘေးရဲ့နေရာကြောင့်မကြာခဏကလေးငယ်တွေအသက်ဆုံးမရတဲ့အခြေအနေပေါ်သူ့စိုးရိမ်ချက်ပြောပြပါတယ
်ကိုတူပါလားဒေါက်တာရဲ့စကားမဲ့မိမှာမြေကြီးရှာပြီးတော့ဒီဆုံးတယ်လို့ဆိုပြရပါတယ်နောက်ဒီလိုပမောဘေးအန်ဒီကြောင့်ဒီဆုံးတာတော့အစ်ကျွန်တော်ကမကားမှသိနေကြပါတယ
်ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်ဘက်ကိုခိုလုံနေကြတာ3နှစ်ကျော်လာပြီဖြစ်ပေမဲ့သူတို့ဌာနေပြန်နိုင်မှုအခြေအနေမျိုးမြန်မာဘက်ကဖန်တီးမပေးတာကြောင့်တဦးတယောက်မှပြန်မပို့ပေးနိုင်သေးဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးကနိုဝင်ဘာလနောက်ဆုံးပတ်ကပဲပြောဆိုထားပါတယ်ရိုဟင်ဂျာဆိုတဲ့အုံကိုလက်ခံထားတဲ့မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးသဘောတူညီမှုတွေအတိုင်းဆောင်ရွက်နေပါတယ်လို့ပြောဆိုထားပါတယ်ရှင်ကျမဆုမောမှာ
အမေရိကန်တန်ကဗုဒ္ဓဦးနဲ့မနက်ခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်းပါးတွေကိုမူရင်းအပေါ်အပြတ်ကောက်နှုတ်တင်ပြပေးသွားပါမယ်။ကျွန်တော်အောင်မြတ်သူပါ။ Who will be Myanmar's commander in chief? မြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဘယ်သူဖြစ်လာမလဲ။ဆိုရဲ Northeast Now online သတင်းစာမှာဆောင်းပါးရှင်စပတ်ဘောမက်ရေးသားရတဲ့ဆောင်းပါးကိုတင်ပြပေးခြင်းပါတယ်။မြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာလာမယ့်နှစ်မှာအငြင်းစားယူဖို့ရှိနေတာမို့သူ့နေရာမှာဘယ်သူဖြစ်လာမလဲဆိုတာနဲ့ပတ်သက်ပြီးတော့ခက်မှန်းချက်တွေအမျိုးမျိုးထွက်ပေါ်နေတယ်လို့ဆိုပါတယ်။ပေါ်ထွက်လာမယ့်ကာကျုပ်တစ်ကလောလောလတ်လတ်ဒုတိယအကြိမ်အနိုင်ရထားတဲ့ NLD နဲ့ဒေါ်အောင်ဆန်းစုကြည်ကိုဘယ်လိုကင်တွယ်မလဲဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်နေပါတယ်။လက်ရှိကာကျုပ်မင်းအောင်လှိုင်ဟာဒီမိုကရေစီအစိုးရ20တန်းနိုင်တပ်မတော်ကာကွယ်ဦးစီးချုပ်တာဝန်ယူခဲ့ပြီးလာမယ့်2027မှာသူဟာအသက်65နှစ်ပြည့်မှာဖြစ်ပါတယ်။2016ခုနှစ်ကထုတ်ပြန်တဲ့အမျိုးသားလူမျိုးရေးကောင်စီရဲ့ကြေညာချက်အရတော့ကာကွယ်ရေးဦးစီးချုပ်ဟာအသက်65နှစ်အထိတာဝန်ထမ်းဆောင်နိုင်တယ်လို့ဆိုပါတယ်။ဒါ့အပြင်ကာကွယ်ရေးဦးစီးချုပ်မင်းအောင်လှိုင်ဟာလာမယ့်နှစ်ထဲမှာအနားယူကောင်ယူနိုင်မယ်ဆိုပြီးတော့ပြောရေးဆိုခွင့်ရှိသူတူအတော့ပြီးခဲ့တဲ့နိုဝင်ဘာ29ကပြုလုပ်တဲ့တမတော်သတင်းစာရှင်းလင်းပွဲမှာအရေးမပြောခဲ့တဲ့ဆိုပြီးတော့ရေးသားရပါတယ်။အကယ်၍မျှော်လင့်တာလို့သူစင်းသွားခဲ့ရင်သူ့နေရာကိုအစားထိုးဖို့ဗိုလ်ချုပ်ကြီးနှစ်ဦးကိုလူပြောများနေပါတယ်။အဲ့ဒီနှစ်ဦးကတော့လက်ရှိဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းဖြစ်ပြီးနောက်တူကတော့ကြီးရည်လီပူတွဲစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးများထုံဖြစ်တယ်လို့ဖော်ပြထားပါတယ်။လက်ရှိကာချုပ်ဟာ DSA အပတ်စဉ်19ဆင်းဖြစ်ပြီးဒုကာချုပ်ဖြစ်တဲ့ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းကတော့အပတ်စဉ်22ဖြစ်ပါတယ်။သူဟာအသက်60ပတ်ဝန်းကျင်ရှိနေပြီဖြစ်ပါတယ်။ဗိုလ်ချုပ်ကြီးများထုံကတော့ DSA အပတ်စဉ်25ဖြစ်ပြီးစစ်တပ်ကာကွယ်ရေးသုံးစီးဘတ်ဂျက်ကိုကင်တယ်လို့ဆိုပါတယ်။သူဟာစစ်မြေပြင်မှာလည်းနာမည်ကောင်းရှိပြီးဝန်ထမ်းများနဲ့ဆက်ဆံရေးပါဝင်လက်ချင်ရေးတင်နန်းများကလည်းထူးချွန်ခဲ့တယ်လို့ဆိုပါတယ်။မြန်မာစစ်တပ်ဟာကာကွယ်ရေးဦးစီးချုပ်ကိုပုံမှန်အားဖြင့်ငယ်ရဲတုပ်ကလူတွေကိုခန့်အပ်လေမရှိပဲလုံတက်ရင်လူကြီးများကိုသာခန့်အပ်လေရှိလို့မြန်မာစစ်တရင်ရဲကကဆိုရလို့ဖော်ပြထားပါတယ်။ဒီအစင်လာကိုချိုးဖောက်ပြီးလုံရေးကံရေးကိုကြီးလာမယ်ဆိုရင်ဗိုလ်ချုပ်ကြီးများထုံးကလာမယ့်ကာကွယ်ရေးဦးစီးချုပ်ဖြစ်လာနိုင်ွယ်ရှိပါတယ်။အကယ်၍များထုံးကာချုပ်ဖြစ်လာရင်သူ့အောက်ကအပတ်စဉ်26အုပ်စုတွေကတူဦးကဒုတိယကာကွယ်ရေးဦးစီးချုပ်ဖြစ်လာပြီးတော့အပတ်စဉ်29အစဉ်ဒုတိယဗိုလ်ချုပ်ကြီးတပ်ပုံတို့လည်းစီရေးချုပ်တွေဖြစ်လာနိုင်ွယ်ရှိပါတယ်။သူတို့တွေကိုမရွေးချယ်ခဲ့ရင်နောက်ထပ်အလားအလာရှိသူများအဖြစ်ရန်ကုန်တိုင်းမင်းဝောင်းဒုတိယဗိုလ်ချုပ်ကြီးဇော်မျိုးသိန်းအပတ်စဉ်28နဲ့ဒုတိယဗိုလ်ချုပ်ကြီးအောင်စိုးအပတ်စဉ်26တို့ရှိနေပါတယ်။ဝိုင်းရင် NLD လွှတ်တော်အမတ်တူကတော့ဒီမိုကရေစီပြုရင်ပြောင်းလဲရေးဖက်ဒရယ်ပြည်ထောင်စုထူထောင်နိုင်ရေးစတဲ့အဓိကကျတဲ့အမျိုးသားရေးမှန်ချက်ပန်းတိုင်တွေကိုသဘောတူတဲ့ကာကွယ်ရေးဦးစီးချုပ်ကိုတန်းပြီးကလိုအပ်နေပါတယ်လို့ဆိုပါတယ်။အစိုးရအနေနဲ့2008ခြေကံဥပဒေကိုအဓိကကျတဲ့ပြင်ဆင်မှုတွေပြုလုပ်ဖို့လိုအပ်ပြီးဒါတွေကိုအတူတကွာလိုက်ပါဆောင်ရွက်နိုင်တဲ့စစ်တပ်အကြီးအကဲမျိုးဖြစ်လာရင်ကောင်းတယ်လို့အမိမဖော်လို့သူကဆိုပါတယ်။နိုင်ငံရေးမှာတက်မတော်အနေနဲ့လည်းအတိုင်းအတာတစ်ခုထိထိန်းချုပ်ထားဖို့လိုသလိုလက်တွေ့ကျတဲ့ဒီမိုကရေစီဖက်ဒရယ်နဲ့ပရော်ဖက်ရှင်နယ်စစ်တပ်ဖြစ်လာစေဖို့အတွက်ဗိုလ်ချုပ်ကြီးများထုံးဦးကအနည်းဆက်ဆုံးလူတစ်ယောက်ဖြစ်လာနေရဆိုပြီးတော့စဉ်းစားချက်တွေလည်းရှိနေလို့ဆိုပါတယ်။သို့တော်လည်းတက်မတော်ကအရင်တိုင်းပဲရှေးရိုးဆွဲပြီးအတိတ်ကိုဆက်ခံတဲ့အနေနဲ့ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းကိုကာကျိုးအဖြစ်ရွေးသွားနိုင်တယ်လို့လည်းဆောင်းပါးမှာဖော်ပြထားပါတယ်။အပြည့်စုံကိုတော့ www.ninam.n မှာဝင်ရောက်ဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
VOA American အတိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါလိမ့်မယ
်။ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနှာစင်ရပါမယ်။အကြခင်လာပိုင်းအတွင်းမြန်မာနိုင်ငံမှာအစိုးရအဖွဲ့တည်းရဲ့ပေါ်ပေါက်လာတော့မှာဖြစ်ပါတယ်။အစိုးရအဖွဲ့တည်းလို့ပြောတော့ညာရွေးကောက်ပွဲမှာအများစုအနိုင်ရထားတဲ့လက်ရှိအာဏာရ NLD ပါတီကပဲဥဆောင်ဖွဲ့စည်းမှာပါဒီအစိုးရအဖွဲ့အစည်းအနေနဲ့လာမယ့်9နှစ်တန်းတွင်တိုင်းပြည်ရဲ့ဘယ်လိုလုပ်ငန်းကဏ္ဍတွေကိုဦးစားပေးအကောင့်အထည်ဖော်လှုပ်ဆောင်သင့်ပါသလဲပိုပြီးအောင်မြင်တဲ့ပြုပြင်ပြောင်းလဲရေးရလက်ပြင်းမြင်လာရအောင်ဘယ်လိုလှုပ်ဆောင်သင့်ပါသလဲစာတော်ရင်းနဲ့ပတ်သက်ပြီးအခုဆွေးနွေးခန်းမှာနားဆင်ကြပါမယ် Triangle Women သတိအမျိုးသမီးအဖွဲ့ရဲ့ဒါရိုက်တာဒေါက်ခင်လေးရန်သူသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကူစားပြုပြီးရန်ဒီနယ်မြောက်ပိုင်းမူဆဲခရိုင်မျိုးသားလွတ်တော်မဲဆန္ဒနယ်မြေအမှတ်9မှာရွေးကောက်ပွဲဝင်ခဲ့သူကိုစရလောင်းဦးမော်ထွန်းအောင်တို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်ကြော်သိပါဗက်ခင်လေးနဲ့ကိုမော်ထွန်းအောင် VOE ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်သူပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပါရှင
်မင်္ဂလာပ
ါဆိုတော့ကျွန်တော်ကအကြခင်မှာဟလာစူရတစ်တက်တော်မယ်ပေါ့စူရတစ်ဆိုမယ်လေအနာရပါတီကတော့လူသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီပဲပေါ့အစိုးရတစ်လို့ပြောတာကကျွန်တော်တို့လူတွေကြောင်းလဲရှိနိုင်နေဆိုတော့အတန်နဲ့ကြားထားရတယ်ဆိုတော့အစိုးရဒင်းလို့ပဲဆိုကြပါစို့ရုပ်ကောက်ပွဲအဖြစ်တစ်ခုပြီးသွားတဲ့အခါမှာတက်လာမယ်အစိုးရတစ်ပေါ့ဟလာကျွန်တော်ရှေ့နှစ်မလကုန်တော့ဆိုရင်ဧပြီလတန်းဆိုရင်အစိုးရတစ်စတင်ပြီးတော့လက်ပတ်တော့မယ်လုပ်ငန်းတွေလှုပ်ဆောင်တော့မယ်ဟလာဒီတစ်ချိန်အစိုးရတစ်မှာအရင်ဒီချိန်ဖွဲ့စည်းပုံနဲ့မတူဘဲနဲ့အပြောင်းအလဲတွေလုပ်ပြီးဖွဲ့စည်းနေဆိုပြီးတော့အင်္ဂလိပ်တာဝန်ရှိသူတွေကကျွန်တော်တို့ VOE ကိုတော့တခြားသတင်းဌာနတွေကိုပြောထားတာလည်းရှိပါတယ်ဆိုတော့ဒီအစိုးရတည့်ရဲ့နောက်လာမဲ့တက်တန်း9နှစ်မှာဘယ်လိုလုပ်ငန်းတွေများဦးစားပေးပြီးတော့လုပ်စေချင်တယ်လဲကျွန်တော်မက်ကင်လီတို့ကိုမတော်အောင်လို့ရဲ့အမြင်ကိုကျွန်တော်တို့ပြသတဲ့ကိုသင်ကြားစေချင်တာပါဆိုတော့ပထမအဆုံးမက်ကင်လီအရင်ဆုံးပြောပါမက်ကင်လီလာမဲ့အစိုးရတည့်အမြင်နဲ့ဘယ်လိုလုပ်ငန်းတွေပုံများအဓိကဦးစားပေးပြီးတော့လုပ်စေချင်ပါသလဲဆိုပြောရရင်တော့ကျွန်တော်တို့အများကြီးတော့ရှိမှာပေါ့ဆိုကြပါစို့ကျွန်တော်လည်းလည်းကန့်တက်လိုက်အောင်အဓိကဦးစားပေးလုပ်ငန်းကြီး၅ခုပေါ့ဘယ်လို၃ခုနဲ့၅ခုချပေါ့အဲလိုမျိုးစပြီးတော့မကင်ကြီးဆွေးနွေးပြပါအောင်ဗျအ
ဲတော့ဟိုပထမအဆုံးပြောချင်တာကတော့ကျွန်တော်တို့ဒီခုနကကျော်သိန်းပြောသလိုပဲဒီအစိုးရအစ်စ်လို့ပြောပေမဲ့လည်းဟိုနော်ဟိုအများကြီးနိုင်ရတာတော့ NLD ပဲဆိုတော့ရှေ့ရအစိုးရနဲ့လည်းတိတ်မကွာဘူးပေါ့ဒီလားပြောင်းဟောင်းပြောင်းနေဆိုတော့ကျွန်တော်တို့ပထမမဟာဟိကိုပေါ့နော်ပြန်ကြည့်တဲ့အခါမှာလဲဟိုအားသာတဲ့အားနေချက်တွေလည်းရှိတဲ့အခါကျတော့နိုင်ငံကိုကျွန်တော်တို့ကတင်စားပြရတယ်ပေါ့နော်လှပတဲ့အယောင်ကြီးဆုံးနဲ့ဒီကားချက်တခုလိုမြင်ရှိမယ်ဆိုရင်တော့အစိုးရရဲ့တော်တော်လေးဆိုတော့ဒီပီဂျီကားကိုရေးဆွဲနဲ့အကြည့်စရာပေါ့နော်အကြည့်စရာဆိုတော့ပထမမဟာဟိတုန်းကတော့ကျွန်တော်တို့ကကင်ဗတ်ရှားရယ်ခဲတန်ကြီးစုတ်တန်ကြီးရှားရတဲ့ကာလလိုတင်စားခြင်းဆိုတော့အစင်းနဲ့လည်းမဖြစ်ဘူးပေါ့နော်အစင်းနဲ့မဖြစ်တော့ရရာလေးကိုဆွဲပြီးတော့လောက်ရတာရှိတဲ့ဒီမှာကုန်ချမ်းစုနေရတဲ့အခါလို့ပေါ့နော်ဘလို့ဆွဲနေလို့စဉ်းစားရတဲ့အခါနဲ့ပြီးသွားတယ်ဆိုတော့ဒီလာမဲ့တက်တန်း9နှစ်ကတော့ပုံပေါ်ရတော့မယ်စက်တန်မှာပုံပေါ်တော့မယ်ဆိုရင်လေကျွန်တော်တို့ကတကယ်ပကြီးဆရာနေနဲ့စဉ်းစားမှာမဟုတ်နိုင်ငံကိုဘလို့ပုံပေါ်မှာလေအရင်အရေးကြီးပါတယ်ဒီခါမှာပုံပေါ်အောင်မပေါ်ပြလို့မရတော့ပါဘူးနော်ကျွန်တော်တို့9နှစ်ကတော့ကျွန်တော်တို့အားလုံးကနားလည်မှုနေနေခဲ့တယ်ဒါပေမဲ့ဒီ9နှစ်မှာတော့ပုံပေါ်အောင်ပေါ်ရတော့မယ်အဲ့တော့စပါတဲ့ရောင်သွေးဆောင်ရဲ့ပကြီးကတ်ဆွဲမဲ့ပကြီးစရာလေးကိုထိုင်ကရောတကယ်သူ့အလုပ်ကိုသူပြည်ပြည်မြန်မြန်နဲ့ကျွန်းကျွန်းကျင်ကျင်လုပ်တတ်ပြီလားလုပ်နိုင်ဘူးဒီလားလုပ်ဖို့ရဆန္ဒတွေရှိနေရဲ့လားဆိုတဲ့ဟာလေကျွန်တော်တို့အတွက်ဒီကုန်တစ်ခုဖြစ်အဲ့တော့ကျွန်မပြန်ကြည့်ပြောရမယ်ဆိုရင်တော့ပြီးခဲ့တဲ့တက်တန်းလုပ်ခဲ့တဲ့ဟာလေးမှာဘယ်သူမှဆိုဒါရေဆန်းဖျော်ဖျော်လုပ်ရတဲ့ကိစ္စတွေလည်းရှိမယ်ကျွန်တော်တို့မှာဒီမိုကရေစီလို့လွတ်တော်လို့ဆိုတာလည်းတိတ်ကျဉ်းသားမရသေးတဲ့ဖြစ်တဲ့အတွက်ဟိုအာတာရာအားနေတာရှိကြတာကိုကျွန်တော်တို့အပြစ်မပြောတော့ဒါပေမဲ့ပြန်ပြီးတော့သုံးသက်စီချင်တယ်။နော်ပြန်ပြီးတော့သုံးသက်စီချင်တယ်။ဘာလို့ဆိုတော့နောက်ထပ်အစိုးရအစ်စ်တစ်ခုဖြစ်သွားတာမဟုတ်ဘူး။ဒီလူတွေဥဆောင်နဲ့ဥဆောင်မှုတစ်ခုရဲ့ခေါင်းဆောင်တစ်ဦးရဲ့နောက်ကပါမဲ့အဲလူတွေပဲဖြစ်တဲ့အခါကျတော့တိတိကျကျသုံးသက်စီချင်တယ်။ အားနဲ့ချက်အားနဲ့စာချက်ဘာတွေနဲ့လုံနိုင်ပြီးတော့ဘာတွေနဲ့မလုံနိုင်ခဲ့ဘူးလဲဆိုတာကိုသုံးသပ်ပြီးတော့သင်ခန်းစာရေးပြီးတော့ရှင်းဆက်မှုတွေတော့လုပ်စီခြင်းနဲ့ဆိုတော့ဒါကျမအရေးကြီးဆုံးနေနဲ့ပြောချက်လာ
ဟုတ်ကဲ့ကျွန်တော်ဟုတ်ကဲ့ဆွေးဆက်ပြီးတော့ကျွန်တော်တို့ခုနပြောတဲ့ဟလာဘလို့လုပ်ငန်းမျိုးတွေအဓိကဦးစားပေးလုပ်စေချင်တယ်ဆိုတော့ကျွန်တော်တို့ဆက်သွားကြမယ်ဆိုတော့ကိုမော်ထွန်းအောင်နေနဲ့ရောအခုဒီအဖွင့်ပိုင်းမှာကိုမော်ထွန်းအောင်ပထမဦးဆုံးပြောချင်တဲ့စကားပါများရှိပါလဲ
ဟုတ်ဒီငါးနှစ်ကကျွန်တော်တို့ဒါရှင်းနေပါတယ်ကျွန်တော်တို့ပြည်သူရန်နေပြီးတော့ဆိုအပ်တစ်ကိုမန်ဒေးအတစ်တရပေါ့နော်တခဲနဲ့ပေးလိုက်တဲ့လက္ခဏာလို့လည်းကျွန်တော်တို့မြင်ရပါတယ်အဲဒီလက္ခဏာရဲ့နောက်ွယ်မှာတူရဲ့ context ရှိရပေါ့နော်ဖြစ်လာရတဲ့အကြောင်းရင်းတွေရှိအဲ့ဒါတော့ကျွန်တော်တို့ဒီလွတ်တော်ထဲမှာဒီ civilian ပေါ့နော်အရတားတွေက85ခန့်လုံးပဲအာဏာရတဲ့ဥစ္စာတွေနောက်တစ်ခါကျတော့ဒီစစ်တပ်ကနေပြီးတော့ကျွန်တော်တို့ video ပေါ့နော် video အာဏာလိုမျိုးအဲရှိနေတဲ့အပိုင်းတွေအကြောင်းမလို့ပေါ့နော်ထပ်ပြီးတော့လူတွေကတခဲနဲ့ပေါ့နော်ဒီ NLD အစိုးရကိုထပ်ပြီးတော့ဒီပြည်ပြောင်းလဲရေးကိုညံ့ညံ့နဲ့မှန်မှန်လုပ်နိုင်ဖို့ပေါ့နော်အဲဒီထပ်ပြီးတော့တာဝန်ပေးလိုက်တယ်လို့ကျွန်တော်အနေနဲ့ကတော့မြင်ပါတယ်အဲ့တော့ဒီမှာရှေ့ကအမမခင်လေးပြောရသလိုပဲပေါ့နော်ကျွန်တော်တို့ကြံနေခဲ့တဲ့ဂတိတွေပေါ့နော်ဂတိကိုတည်ဆိုရင်ဥမာအပြင်ဆိုရင်ပြည်တွင်းချင်းချိုင်းနဲ့ပတ်သက်တဲ့ဟာရှိရဲ့နောက်ဖွဲ့စည်းပုံပြင်ဆင်ရေးဖွဲ့စည်းပုံပြင်ဆင်ရေးလို့ပြောတဲ့နေရာမှာကျွန်တော်တို့ကအဲဒီအလုံးစုံပြင်ဆင်ရေးဆိုတာမျိုးလည်းရှိတယ်လို့မျိုးပေါ့နော်တစ်စိတ်တစ်ပိုင်းအဲကျွန်တော်တို့လုပ်လို့ရတဲ့ပြင်ဆင်လို့ရတဲ့အပိုင်းမျိုးတွေလည်းရှိတယ်လို့နောက် de facto ပေါ့နော်အဲဒီဖက်တိုပုံစံလိုမျိုးပေါ့နော်ဒီအပြင်ဘက်မှာမပြင်တော့လဲအတွင်းမှာပေါ့နော်အဲဒီလုံထုံးလုံးကြီးနဲ့လုံပုံကင်ပုံမျိုးပြောင်းလဲပြီးတော့အနှစ်တာရကိုဘယ်လိုပြောမလဲပြင်ဆင်တဲ့ဟာမျိုးလေးလည်းလုပ်လို့ရတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးလေးတွေကတော့ပို့ပြီးတော့ဒီ9နှစ်မှာပေါ့နော်အာရုံစိုက်နေချင်းနဲ့နောက်တစ်ခုကဒီကျွန်တော်ဘယူရိုရေစီလန်တရားကိုကျွန်တော်တို့မောင်းနေတဲ့အခါမှာလဲအရှိန်9နှစ်မှာအချိန်ကြီးပေးပြီးသွားပြီလို့တော့ကျွန်တော်တို့အနေနဲ့မြင်တယ်ပေါ့နော်ဒီ9နှစ်မှာတော့ကျွန်တော်တို့ပြုရေးစီရန်တရားတွေမှာတိကျတဲ့ mandate တွေကိုချပေးရမယ်ဒီ mandate တွေကိုလုပ်နိုင်တဲ့ resource ပေါ့နော်အဲရင်းမြစ်တွေကိုချပေးရမယ်နောက်တကယ်လုပ်နိုင်တဲ့လူတွေကိုလည်းတွန်းတင်ရမယ်ပေါ့နော်မလုပ်နိုင်မလုပ်မရှုံးမပြုတ်တွေကတော့ကျွန်တော်တို့နိုင်ငံကဒီများတဲ့ဆယ်လမ်းလောက်နောက်ကျနေတဲ့အခါမှာပေါ့နော်ကျွန်တော်တို့မလုပ်မရှုံးပြုတ်ပုံစံတွေကတော့အလုံးမဖြစ်ဘူးလို့မြင်တယ်ဆိုတော့ဒီအရာလေးတွေကအရင်ဆုံးပေါ့နော်ဟို issue ပေါ့နော်ဟိုကန်တာအလိုက်မပြောခင်ဒါလေးကတော့အဲကျွန်တော်တို့ဒီဒီသူရဲ့ framework အနေနဲ့ပေါ့နော်ထားပြီးတော့အဲလုပ်စီချင်တဲ့အပိုင်းပ
ါဟုတ်ကဲ့ဆိုတော့ကျွန်တော်ဒီဖွင့်လေးဒီတန်းလေးပြီးတဲ့အချိန်ကျတော့တဲ့တယ်ကျွန်တော်တို့ရှင်းနိုင်ကြရအောင်မခင်လေးမခင်လေးအနေနဲ့အလူကန္ဓာတွေကိုအဓိကဦးစားပြီးလုပ်စီချင်တဲ့ပုံရှိပါလေ
အဲဘလူကန္ဓာတွေလဲဆိုရင်တော့ခုနကကိုမော်ထွန်းလည်းပြောသွားတယ်ပေါ့လူမှန်မြန်မာဆိုတဲ့ဟာကတော့ကန္ဓာကိုကျွန်မမပြောခင်တာ over all ပဲပေါ့ဘာလို့ကျွန်မတို့ဒါကိုချက်ခတ်တလေးလေးပြောရလဲဆိုတော့ဒီပြီးခဲ့တဲ့အစိုးရကလည်းလူ့အစိုးရလို့လည်းပြောကြတာပေါ့နော်လူ့အစိုးရလို့ပြောကြတယ်ဆိုတာဒါကကျွန်တော်တို့အသက်အချင်းဖွဲ့ခြားဆက်ဆံတာမျိုးလည်းမဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့နိုင်ငံကဟိုနိုင်ငံတကာရဲ့အပြောင်းလဲနဲ့အတူတူဖြေလိုက်ဖို့ဆိုရင်တော့အရွယ်ဆုံးပါဖို့လို့နော်လူကြီးရောလူလက်ကောလူငယ်ရောပါရမယ်ခုလူငယ်တွေထဲမှာလည်းခုပြောနေတယ်ကိုမော်ထွန်းလို့ဆိုလဲဖြစ်ပညာရောနိုင်ငံတကာအတွေ့အကြုံရောအလုံးရှိနေတဲ့လူတွေဖြစ်တဲ့အခါတော့ဒီလိုမျိုးပေါ့လူငယ်ပိုင်းတွေရဲ့အားကိုလည်းကျွန်တော်တို့ရှုပါနောက်အမျိုးသမီးတွေအားကိုလည်းယူရမယ်အစိုးရဖွဲ့ထဲမှာလည်းအမျိုးသမီးတွေပို့ပြီးတော့ပါဝင်လာနိုင်အောင်ကျွန်တော်တို့ကြိုးစားရမယ်ဒါကဘာလို့လဲဆိုတော့အခု VOA interview လုပ်နေတဲ့အချိန်ကအင်တာမဟိုအကြောင်းတိုက်ဆိုင်တယ်လို့ပြောလို့ရတယ်ဟိုကအစိုးရဖွဲ့အသေးအတွက်ကိုကျွန်တော်တို့လည်းစံပြီးတော့ recruit လုပ်ဖို့စဉ်းစားနေတဲ့အချိန်ဖြစ်တဲ့အတွက်ကျွန်တော်တို့ရဲ့ဒီ interview လေးကနေပေါ့နော်ဆရာထားအတွင်းကျင်တာပါကျွန်တော်တို့မှန်မှန်ကန်ကန်နဲ့လုံနိုင်တဲ့နော်လူကြီးလူငယ်မျိုးသမီးအနှောင့်အယှက်ဆုံးပေါ့ပါလေအစိုးရအဖွဲ့ဖြစ်ဖို့တော့တရားပြန်ပြီးတော့သုံးသပ်စီခြင်းနဲ့ဆိုတော့လည်းကျွန်မပထမအဦးဆုံးတော့ပြောချင်ပါတယ်။နောက်ထပ်တစ်ခုကျဟိုဖတ်ပြောရမယ်စပီနော်ဥပမာအပြင်ကျွန်မမျိုးသမီးရေးလုပ်တဲ့ဖြစ်တဲ့အတွက်မျိုးသမီးကိစ္စတွေကိုတကယ်အကောင့်ထည့်ဖို့ပေါ့ကျွန်မတို့ရှင်မှာ next follow လို့ခေါ်ရဲနော်မျိုးသမီးများဖွံ့ဖြိုးတိုးတက်ရေးစာရမဟာဗျူဟာစီမံကိန်းဆိုတာ10နှစ်တာစီမံကိန်းရှိခဲ့ပါဒါပေမဲ့ဒီစီမံကိန်းကိုလည်းပြီးခဲ့တဲ့အနှစ်ဒီဆိုရလက်ချက်မှာလည်းတက်နိုင်နေရတော့မူကေပြင်ကြီးဆန္ဒရဲ့အောက်ကနေလုပ်ဖို့ဆောင်ရွက်ပါတယ်။ဒါပေမဲ့လုပ်တဲ့ကံညံ့နေရမှာတော့လက်တွေ့မှာအားနည်းမှုတွေရှိတယ်။မပြည့်စုံမှုတွေရှိနေတဲ့အခါဒါကို PDD နဲ့လုပ်နိုင်အောင်ဟိုအရပြောင်းမလား။နော်ဘယ်လိုပြောင်းလဲပြီးတော့ဘတ်ဂျက်တွေဘယ်လိုထပ်ပြီးတော့ပြုညှင်းမလဲ။ဒါတွေကိုလည်းအဓိကတော့ကျွန်တော်တို့ဟိုစဉ်းစားဆီချင်တယ်လို့ပြောချင်ပါတယ်။ဟိုအရကောဥပဒေရောပေါ့နော်။မျိုးသမီးနဲ့ပတ်သက်တဲ့ဥပဒေကိုလည်းပို့ပြီးတော့ထိတိရအောင်လည်းကျွန်တော်တို့ပြောနေတယ်ပို့ပေါင်းတော့လို့ပြောတယ်။မျိုးသမီးများပေါ်အကြံဖတ်မှုပါကွယ်ကြားစီဥပဒေကိုကျွန်တော်တို့ပေါ်ထုတ်မှုကြိုးစားခဲ့တာ9နှစ်ကျော်ပြီ။ဒါက ရင်ရှေ့သက်တမ်းမှာလည်းအဲဖြစ်လာမလားလို့မျှော်လင့်ခဲ့တယ်မှမဖြစ်ခဲ့ဘူးနောက်အစိုးရကိုအချိန်ရွှေ့လိုက်ရတယ
်
ဒီဥပဒေကိုလည်းတကယ်ထိရောက်ပြီးတော့တိုင်းရင်းသားဒေသမှာရှိတဲ့နောက်ဆိုပြည်မခတို့မှာရှိတဲ့အမျိုးသမီးတွေကိုပါအကောက်အွယ်ပေးနိုင်တဲ့ဥပဒေမျိုးနောက်ဒီစုံလုံးရောက်ဖို့အကောက်အွယ်ပေးနိုင်တဲ့ဥပဒေမျိုးဖြစ်ဖို့နောက်တော့မျှော်လင့်ပါ
ဟုတ်ကဲ့ကိုမော်ထွန်းအောင်ကကိုယ်တိုင်လည်းပဲယူကော့ပဲဝင်ခဲ့ပြီဆိုတဲ့အခါကျတော့ကိုမော်ထွန်းအောင်မှာဟလာအနာဂတ်မြန်မာနိုင်ငံတော့ဒါကျွန်တော်တို့ကအခုအနာဂတ်မြန်မာနိုင်ငံတော့ကိုပုံဖော်နေတယ်လို့ပဲဆိုကြပါစို့ဒါကိုမော်ထွန်းအောင်မှာဒီလိုစိတ်ကူးအသွေးကြီးရှိပါပဲကိုမော်ထွန်းအောင်သားဆိုရင်ဘယ်လိုလုပ်ငန်းတွေကိုဦးစားပေးလုပ်မယ်လို့စဉ်းစားထားတာရှိပါလဲကိုမော်ထွန်းအောင
်ဒီဟာကျတော့ဟိုကျွန်တော်အနေနဲ့ပြောရင်တော့ကျွန်တော်တယောက်ထဲရဲ့အမြင်လည်းဟုတ်တယ်ပေါ့နော်ဒါပေမဲ့ဒီယူကော့ပဲဝင်တဲ့အခါကျတော့ဒီမက်ဆလာရှင်ပြည်သူနဲ့စကားပြောရင်းနဲ့ပိုပြီးတော့တည်လာတဲ့ဟာလေးလည်းရှိရပါတော့เนาะဆိုတော့အဲ့ဒါလေးတွေကိုလည်းပေါင်းဆက်ပြီးတော့ပြောလို့ပါတယ်ကျွန်တော်တို့ဒီလက်ရှိအစိုးရဒီ9နှစ်သက်တမ်းကကျွန်တော်အမြင်ပေါ့เนาะကျွန်တော်နိုင်ငံအတွက်အရင်အရေးကြီးတယ်နံပါတ်1ကဘာလို့အရေးကြီးလဲဆိုရင်ဒီငင်းချမ်းရေးကျွန်တော်ငင်းချမ်းရေးစလာတာ2012လောက်ကစလာတယ်ဆိုရင်ကျွန်တော်တို့10နှစ်နီးပါးရှိတာပေါ့เนาะတဖြည်းဖြည်းနဲ့လူတွေကလည်းဤတာပေါ့เนาะအဲ့ခါကျတော့တကယ်ပဲတော်လက်တဲ့ပေါ့เนาะငင်းချမ်းရေးနောက်ဟိုထင်တာမြင်တာရှိတယ်ပေါ့เนาะအပီးယူတွေရှိတယ်နောက်တကယ်ပဲနိုင်ငံရေးဖော်ဆောင်နိုင်တဲ့ညီချင်ဥမာအပြည့်ဆိုရင်ကျွန်တော်တို့ကဒီခါတလေကျတော့အစိုးရကိုယ်နိုင်ကဝိလေကြောင်ပတ်လုံးနေတာမျိုးတွေကျွန်တော်တို့ခံစားရတယ်။ဒီဂျန်တူရေးကိစ္စရက်တွေပေါ့နော်ဖက်ဒရယ်ကိစ္စရက်တွေလို့ပြောတဲ့နေရာမှာအစိုးရကကျွန်တော်တို့မျက်မမြင်စဉ်ဆန်းတယ်လို့ပဲဖြစ်နေတယ်ဖက်ဒရယ်ကိစ္စပါညာပြော blueprint မရှိဘူးပေါ့နော်။ဒါကအဲ့လိုမျိုး blueprint ကိုဒီလက်ရှိအစိုးရလက်ထက်မှာပြည့်ပြည့်စုံစုံပေါ့နော်ဟိုပြောလိုက်စေချင်တယ်။နောက်တစ်ခုကဒီ covid ကြောင့်မလို့ပေါ့နော်ကျွန်တော်တို့နိုင်ငံကအခုဆိုရင်ပို့ပြီးတော့တိတာလာပြီပေါ့နော် COVID-19 ရဲ့တက်ရောက်မှုကကျွန်တော်တို့လာမဲ့9နှစ်လုံးလုံးကိုကျွန်တော်စိတ်ချင
်
တက်ရောက်နေဦးမှာပဲဆိုတော့ဒါအတွက်လည်းကျွန်တော်တို့က resilient ဖြစ်တဲ့ government ပေါ့နော် mitigation ရှိတဲ့ပေါ့နော်ပြန်လည်ပြင်ဆင်နိုင်တဲ့ဟာတော့ဒီလိုမျိုးဟာအတွက်ကကျွန်တော်အကြံဉာဏ်တွေအများကြီးလိုတယ်ပေါ့နော်အဲ့တော့ကျွန်တော်မြင်တာကတော့အစိုးရအနေနဲ့ဒီနိုင်ငံတော်ဆင့်ပေါ့နော်ဒီစီးပွားရေးပြည်ဝင်ပြောင်းလဲရေးဆိုင်ရာ commission လိုမျိုးပေါ့နော်အရေးပါကပညာရှင်တွေလည်းပါဝင်နိုင်တယ်နိုင်ငံခြားမှာရောက်နေတဲ့လူမြန်မာပညာရှင်တွေနောက်ပြည်ပပညာရှင်တွေလည်းပါဝင်ကြပေးနိုင်တဲ့အဲ့လိုကော်မရှင်ကြီးတည့်ရနေတဲ့ကိုတုံ့ပြန်ဖြစ်နေလို့မြင်တယ်ပေါ့နော်နောက်တစ်ခုကကျွန်တော်တို့ climate change ရာသီဥတုပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီ COVID-19 ကလည်းရာသီဥတုပြောင်းလဲရေးနဲ့ဆက်ဆက်နေတယ်လို့လည်းဒီပညာရှင်တွေကပြောကြတယ်ပေါ့နော်နောက်လာမယ့်ဆေးစုညစ်တွေမှာကျွန်တော်တို့ပိုပြီးပြင်းထန်တဲ့ virus တွေထွက်လာနိုင်တယ်နောက်ဒီဟာကကျွန်တော်တို့ what if ပေါ့နော်အကယ်လို့များတာဒီ COVID-19 ကဒါလည်းကျွန်တော်တို့ဒီပိုဆိုးွားတဲ့ဟိုဆယ်စုနှစ်တွေရဲ့အဆဖြစ်ခဲ့ရင်ဘယ်လိုလုပ်မလဲပေါ့နော်ဆိုတော့ဒါဒီ climate change ကိုလည်းကျွန်တော်တို့ကဟိုပတ်ပေါင်းစုံပေါ့နော် national security နိုင်ငံတော်လုံခြုံရေးရှုထောင့်ပေါ့နော်နောက် human security လူမှုအတိုင်းဝိုင်းလုံခြုံရေးပေါ့နော်လူသားလုံခြုံရေးရှုထောင့်နေရနေပြီးတော့စဉ်းစားတဲ့ commission တည့်ရလည်းလူနေပါပေါ့နော်ကျွန်တော်တို့နိုင်ငံ cyber နိုင်ငံဖြစ်တဲ့အခုလိုမျိုး covid ဖြစ်တဲ့အခါမှာဒီခုနကပြောတဲ့ဒီစိုက်ပျိုးရေးမှာထိခိုက်လာမဲ့ဟာမျိုးတွေပေါ့နော်ခုနကျွန်တော်တင်ပြီကျွန်တော်မြင်ချင်တဲ့ဒီ National Economic Commission လိုမျိုးအဖွဲ့တွေနဲ့တွဲဆက်ပြီးလုပ်နိုင်မဲ့ဒီ climate change ပေါ့နော်နိုင်ငံတော်ဆင့်ဒီရာသီဥတုပြောင်းလဲရေးနဲ့ဆိုင်တာ one စဉ်းစားမဲ့အဖွဲ့ပေါ့နော် Moonrat အောက်မှာရှိတဲ့ဟာမျိုးမဟုတ်ဘူးပေါ့နော်အပေါင်းဆုံးခုနလိုပဲပညာရှင်တွေပါနိုင်မဲ့အထက်မှာခုနပြောလို့ urban planning လုပ်တဲ့ဆရာတွေပါမယ်နောက်ကျွန်တော်တို့စိုက်ပျိုးရေးလုပ်တဲ့လူတွေပါမယ်နောက် transport နဲ့ပတ်သက်ပြီးရောပေါ့နော်ကုန်စည်ပို့ဆောင်ရေး logistic နောက်ဆုံး technology ပေါ့နော်ဆိုတော့အဲ့လိုမျိုးပါဝင်ပြီးတော့ဝိုင်းစဉ်းစားရဲကျွန်တော်တို့နိုင်ငံရဲ့ climate change နဲ့ပတ်သက်ပြီးဘာလို့ဆိုတော့ကျွန်တော်တို့ရဲ့အညာဒေတာအခုကတဖြည်းဖြည်းခန်းစားနေရတယ်ကို coastal area ပေါ့နော်ကမ်းရိုးတန်းဒေတာနဲ့အညာဒေတာအထူးဖြင့်ခန်းစားနေနောက်တစ်ခုကတော့ကျွန်တော်တို့ဒီအရန်မြင့်မားလာတယ်ပေါ့နော်ဒီကျွန်တော်တို့ပြည်တွင်းရွှေ့ပြောင်းတို့တာတေးချာလဲကျွန်တော်တို့ငင်းချမ်းကြီးကိုထိခိုက်နိုင်တယ်အဲ့တော့
ဟုတ်ကဲ့
နောက်တစ်ခုကျွန်တော်မြင်တဲ့ဥစ္စာပေါ့နော်အခု၅ခုပြောတာတစ်ခုတက်ပြောရ
တယ်ပေါ့နော်ပြောပါခင်ဗျာ
ငင်းချင်တာကကျွန်တော်က ministry တစ်ခုပေါ့နော်အဲဥမာ youth နဲ့ women နေအတွက်ပေါ့နော် ministry တစ်ခုကျွန်တော်အနေနဲ့ငင်းချင်တယ်ဒါမှအဲလက်တွေ့ကြပေါ့နော်ကျွန်တော်တို့ပေါင်းဆက်ပြီးတော့အဲကိုင်တွယ်နိုင်မှာပေါ့ဆိုတော့ဒီ youth တွေရဲ့အောက်မှာပေါ့နော်ကျွန်တော်တို့ခုနပြောလို့တို့ဖုံးဖြူရေးကိစ္စရဲ့တွေရှိမယ်မွေးစည်းဝါးတက်ွယ်တာစီရေးကိစ္စရက်တွေဒီအားကစားကိစ္စရက်တွေနောက်လူငယ်နဲ့အလုပ်ကင်ပေါ့နော်နောက်လူငယ်တွေရဲ့ဒီနိုင်ငံရေးမှာပါဝင်မှုအဲ့လိုမျိုးအားတွေကိုတကယ်လက်တွေ့ကြတော့ပေါ်ဆောင်နိုင်တဲ့အမျိုးပေါ့နော်အဲ့လို ministry မျိုးတွေလည်းရှိတဲ့နေပြီနောက်ဖြုတ်တင်တဲ့ဟာတော့ဖြုတ်လိုက်ပေါ့နော်ဟိုထပ်ထည့်တဲ့ဟာမျိုးတွေကြတော့ new institution တွေလုပ်နေတဲ့ဟာမျိုးတွေကြတော့အဲဒီထပ်ပြီးတော့ပေါ့နော်အဲလုပ်တင်တယ်ပေါ့နော်ဒါကတော့ကျွန်တော်အနေနဲ့ဒီ9နှစ်တာ issues အလိုက်ကြည့်ရင်တော့ဒါလေးကတော့ကျွန်တော် priority ပါပေါ့နော်တခြားကိစ္စတွေတော့ရှိပါသေးတယ်
ဟုတ်ကဲ့လူငယ်နဲ့အမျိုးသမီး ne patte pi lo ti cha wun ji thana de khu ko phwe si si chin ne ko ko mo twen ye san na la lu ngai ne myo thami wun ji thana phwe si kaisa la lo makin le ya kan kwet sia a chang shi twen mi thin lo lo makin le ko mo thon pyo le kaisa ye pi makin le ni ne yo be kaisa bi ku that pyo chin de le
ho ke ba ku na ko mo thon a si lo myo bo no a myo thami ne lu ngai wun ji thana de khu ko thon chin ne lo pyo pi de twen le jesu chin ne tuma le a pi wa kan kwet ya ဟုတ်ကဲ့ပါဒီကနေ့ကမှတ်ပြီးတော့ highlight လုပ်ချင်တာကဒီကေပြောင်းဝင်ကြီးဌာနအောက်မှာဘုဆိုလို့ရှိရင်ကျွန်တော်ကလူသည်လူငယ်မတန်ဆွမ်းကလေးတငယ်ပုံမှန်ပေါ့နော်အရေးအကြီးဆုံးကိုသူတို့ကပဲကြိုက်တာလေနောက်တစ်ခုက ရောမယ်စီနော်ထွေအုပ်ကိုဖက်ထုတ်လိုက်တယ်ဝင်ကြီးဌာနကခုချင်းနဲ့ဖက်ထုတ်လိုက်တယ်အဲ့ခါမှာကျွန်တော်ပြန်သုံးသပ်စီအဲ့ဝင်ကြီးဌာနတကယ်ရင်းနှီးမှာကျွန်တော်ကကွန်စတီကျူရှင်အရာဒီတဲ့အောက်မှာရှိလို့လောက်ပိုင်းတွေကဘယ်လိုဘယ်လိုပဲလားဆိုပြီးတော့ကျွန်တော်အများကြီးပေါ့နော်အကောင်းကြီးကြားကြရပါတယ်ခုဖက်ထုတ်ပြီးမှကျွန်တော်ဘာတွေပြည်ပြည်လောက်နိုင်တယ်ကျွန်တော်တို့တာမန်ပြည်သူလူလ ီချင်းလို့ပဲဒါပေမဲ့ကျွန်တော်တို့ဒီလူလူကြာမှာပို့ပြီးတော့အငင်းပွားမှုတွေနဲ့မတည်လည်မှုတွေဖြစ်တယ်အခရီးမှုတွေဖြစ်လာတဲ့အခါကျတော့ဒီဂျီဒီဆိုဟောင်းဘလို PPP နဲ့လုံမလဲအဲ့ဒါကိုလည်းပို့ပြီးတော့လုံစီခြင်းနဲ့လုံမယ်ဆိုရင်ပြက်ပြက်သားသားနဲ့ဒီဒီကြကြနဲ့ဆံပြအနေနဲ့လုံပြမယ်ဆိုရင်တော့ဘလောက်ပဲ resist နေတဲ့ဟာမျိုးတွေတော့အခန်းကျင်တာတွေမလုံမရှုပ်မပြုတ်လုံချင်တဲ့ဟာတွေကပြီးရင်သူကသူအလိုလျောက်နဲ့ဒီလိုအောင်မွန်တဲ့စနစ်တွေမှာပါလာတယ်လို့ကျွန်မယူဆတယ်အဲ့လိုလုပ်ပြမှသာလဲကျွန်တော်တို့ကလည်းပို့ပြီးတော့လူတို့ကလည်းလေးစားလိုက်နိုင်မယ်ပို့ပြီးတော့လည်းဒါသူတို့အတွက်လည်းပို့ပြီးတော့အောင်မြင်တဲ့အစိုးရဖြစ်မှာပေါ့နော
်ဟုတ်တယ်အဲ့လိုမှပြောနေတာပါကျွန်တော်ခေါင်းထဲမှာအမြဲတမ်းသူကကျွန်တော်တို့ပြီးခဲ့တဲ့9နှစ်ကနေစပေါ်လာတဲ့အစိုးရအခုနောက်လာမဲ့9နှစ်ဆိုတော့ပဲဟလာလူတို့ကနေပြီးတော့အခိုင်အမာကိုလုပ်ပိုင်ခွင့်ပေးလိုက်တဲ့အစိုးရဟလာလွှတ်တော်တဲ့အစိုးရကြီးဖြစ်လာမယ်ဆိုတဲ့အချိန်မှာကျွန်တော်ကငကိုယ်တော့ရှိခဲ့ဘူးတဲ့အတွေ့ပေါ့နော်လူတွေကဗာမြင်နေတာလဲဆိုတော့သူရဲ့နေတတူကဘဝကိုတိုက်ရိုက်အလားတက်ရောက်တယ်နေတူတော့ဘောမှာတိုက်ရိုက်မြင်ရတဲ့ခံစားရတဲ့ပြည်ပြည်ကြောင်းလေးမဟုတ်ဘူးသူကလူချင်တာဟုတ်လားဒီနေ့ပြည်ပြည်ကြောင်းလေးလုပ်ပြီးတော့ငန်းနေမှာမှအတီးအွက်ခံစားမဲ့ဟာမျိုးကိုသူတို့မလူချင်တာမဟုတ်ဘူးလူချင်ဒါပေမဲ့နေတူတော့ဘောကသူတို့ကြုံနေရတဲ့ဟာတွေမှာဘန်သောက်ထိပြည်ပြည်ကြောင်းလေးထုတ်တက်သွားပြီလေဆိုတာမျိုးကိုသူတို့ကလူချင်ကြတာဆိုတော့ကျွန်တော်ဒီနေရာမှာစဉ်းစားမိတဲ့မိကုန်းတစ်ခုကဘုံမထုံးကနေကျွန်တော်ပြန်စားလိုက်ပါမယ်ပြီးခဲ့တဲ့ဇူရ9နှစ်ပတ်သက်အတွင်းမှာအားအနည်းဆုံးဖြစ်ခဲ့ပြီးတော့ဟလာဒီဟာကိုဒီနောင်လာမဲ့9နှစ်ပတ်သက်မှာလေကောင်းကောင်းပြည့်ပြည့်ပြောင်းလဲနိုင်တဲ့အချက်အခြေအနေလုပ်ငန်းကဏ္ဍစသဖြင့်ရှိတယ်ဆိုဘာလို့များကိုမထုံးမြင်ပြီလဲ
ဒီဟာကကျွန်တော်မြင်တာကတော့ဒီ subnational government ပေါ့နော် subnational government reform လို့မြင်တယ်ဒီတိုင်းနဲ့ပြည်နယ်အစိုးရပေါ့နော်တိုင်းနဲ့ပြည်နယ်အုပ်ချုပ်မှုလို့ကျွန်တော်မြင်တယ်အဲ့ဒီမှာဘာတွေပေါင်းလဲဆိုတော့ကျွန်တော် municipal government တွေလည်းပေါင်းတယ်ပေါ့နော်အဲဒီစီပင်တာယာအုပ်ချုပ်ရေးဖွဲ့တယ်ကျွန်တော်တို့ miss ဖြစ်သွားတာကအဲ့ဒါလို့ကျွန်တော်အနေနဲ့မြင်တယ်ကျွန်တော်တို့အနေနဲ့လွဲဝါတာပေါ့နော်ဟိုဒီ9နှစ်တာလွဲဝါတဲ့ဥစ္စာအဲ့ဒါကျွန်တော်တို့ဒီတိုင်းနယ်ပြည်နယ်တွေမှာဒီစီပင်ဥပဒေတွေကိုကျွန်တော်တို့ပြန်ပြီးတော့အဲတုံ့တက်ပြင်တယ်စီပင်ဥပဒေတွေမှာကျွန်တော်တို့တကယ့်ဒီမိုကရေစီအနှစ်သာရနဲ့ဒီ accountability transparency ကိုပေါ့နော်အဲရနိုင်တဲ့ဒီအချင်းချင်းမျိုးကျွန်တော်တို့လုပ်ပေးရမှာပေါ့နော်အဲ့လိုလုပ်ပေးတဲ့အခါမျိုးပြီးရင်တို့ရဲ့ performance indicator တွေအဲ့တော့မှ performance indicator တွေထွက်လာမှာပေါ့နော်ဥပမာအားဖြင့်ဆိုရင်ကျွန်တော်တို့အခုခုနပြောသလိုမျိုးပေါ့နော်ဒီသူရဲ့တို့ရဲ့ target ဘွားကိုထိတယ်ဥပမာရေကောင်းရေတန်းရချင်းတို့မြန်မာနိုင်ငံမှာ50ရာခိုင်နှုန်းလောက်ကဟိုရေကောင်းရေတန်းမရဘူးရန်ကုန်မြို့ပေါ်မှာတော့မှကျွန်တော်တို့ကဒီဘယ်လိုပြောမလဲ pipe water ပေါ့
ဟုတ်တယ
် municipal လာတဲ့ဟာဒါကျွမ်းကျုံနိုင်မှုက60ရာခိုင်နှုန်းလောက်ပဲရှိတယ်ပေါ့နော်မြို့ပေါ်မှာဆိုတော့အဲ့လိုမျိုးတွေကိုကျွန်တော်တို့ကအဲဒီ municipal ကနေပြီးတော့ကိုယ့်ရဲ့ performance နဲ့ကိုယ်ကနေပြီးတော့သူရဲ့မြို့နေပြည်သူတွေပေါ်မှာတာဝန်ယူမှုတာဝန်ခံမှုရှိလာတဲ့အစိုးရဖြစ်ဖို့ဆိုရင်တော့ဒီဥပဒေကိုမဖြစ်မနေကျွန်တော်တို့က ပြောင်းလဲရမယ်ပေါ့နော်ပြည်သူတွေတင်မြောက်တဲ့အဲဒီ service provider တွေဖြစ်လာရမယ်ပေါ့နော်ဆိုတော့အဲ့လိုမျိုးမဖြစ်နေဘူးတချို့နေရာမှာတော့တဝက်တစ်ပြက်ထိန်းချုပ်ထားတော့မယ်အခုတစ်ခါရန်ကုန်ကဥပမာမြို့တော်ဝန်ကကျွန်တော်တို့ကသမ္မတအနေခန့်တယ်ထားလိုက်ပါတော့အဲ့ဒါပေါ့နော်ဒါပေမဲ့ဒီဥပဒေထဲမှာပေါ့နော်စီရင်ကုန်စီရင်ဥပဒေထဲမှာသူကပြောမယ်ဆိုရင်အစိုးရကဟိုဗီဒီယိုအာဏာယူထားတော့မယ်ပေါ့နော်ကျွန်တော်တခြားဝေးဝေးကြည့်ကြရမလို့ကျွန်တော်တို့မှာ success story ချပြီးသားမန္တလေးမြို့တော်မှာဒီကောင်းဆောင်ကောင်းတယောက်ရဲ့အောက်မှာပေါ့နော်အဲဘယ်လောက်ထိတိုးတက်လာလဲပေါ့နော်ဆိုတော့အဲ့ဒါကဟိုကျွန်တော်တို့ထပ်အားစိုက်လိုက်ရင်ကျွန်တော်စိတ်ချင်တကယ်ပဲဒီပို့ပြီးတော့လူတွေဒီမိုကရေစီပေါ်မှာ institution ပေါ်မှာယုံကြည်မှုပို့ပြီးတက်လာနိုင်တယ်လို့မြင
်ဟုတ်ကဲ့ဘတ်ကင်လေးရောခုနပြောသလိုဟလာပြီးခဲ့တဲ့9နှစ်သက်တမ်းမှာအနည်းဆုံးဖြစ်ခဲ့ပြီးတော့ဒီလာမယ့်9နှစ်သက်တမ်းမှာလည်းပြုပြင်ပြောင်းလဲနိုင်တယ်လို့ရင်လည်းအောင်မြင်နိုင်တယ်လူတွေနဲ့လည်းလူတွေရဲ့နေထိုင်ပုံပေါ်ကိုလည်းတိုက်ရိုက်ထိတယ်ဆိုတဲ့ဟာမျိုးမကင်ပါများတွေ့ပြီ
။အဲ့ဒါကတော့ပြောရမယ်ဆိုရင်တော့အများကြီးပေါ့နော်အများကြီးပဲ။အဲခုနကကျွန်တော်တို့စဉ်းစားကြတယ်လို့ပေါ့နေစဉ်ဘဝကိုဆိုရင်လူတွေရဲ့စာဝင်နေရေးပေါ့နော်။ဥပမာအားဖြင့်အဲကျွန်တော်တို့ရန်ကုန်မြို့မှာနေတဲ့သူတွေဆိုရင်လည်းစာဝင်နေရေးရောဟိုလမ်းကြက်ကြာလေးဝင်ဆောင်မှုတွေညံပြင်းတဲ့ကိစ္စတွေကျွန်တော်တို့အရင်ပြောကြတယ်ဒါပေမဲ့အဲ PPD နေမဖြစ်လာဘူးပေါ့နော်မဖြစ်လာတဲ့အခါမှာကျွန်တော်ကဘာမြင်လဲဆိုတော့ကျွန်တော်တို့ဘဲဆက်တာဘဲဆက်တာဆိုတာတဲ့ဟိုကျွန်တော်တို့ပထမ5နှစ်မှာခန့်အပ်ထားတဲ့ဒီကျွန်တော်ပြောတဲ့အတိုင်းပြည်နယ်ကိုရအခွင့်အရေးလှုပ်ဆောင်မှုဘာကြောင့်အားနည်းလဲဆိုတော့ကျွန်တော်တို့ဒီလိုပဲထပ်ပြီးပြောရရင်သုံးသပ်တဲ့နောက်ပြီးတော့ကျွန်မကသတိထားမိတဲ့လောက်တော့ဒီတိုင်းပြည်နယ်အစဉ်အစိုးရရဲ့လုပ်ပိုင်ခွင့်နဲ့ပြည်ထောင်စုအစိုးရရဲ့လုပ်ပိုင်ခွင့်ကြားမှာရိုးရိုးဆက်တင်ဖြစ်ပြီးတော့တကယ်တော့ပေါ်ကြီးပေါ်ရှိတဲ့ဥပဒေအရလည်းခန့်တတ်ထားရအောင်လို့ပေါ့ဒါပေမဲ့အဲ့ဒီကြားထဲမှာဝီရိုးကြီးဖြစ်ပြီးတော့ပြည်ထောင်စုကလုံမာလို့လို့နော
်ဒီတိုင်းနဲ့ဒ
ီနယ်နဲ့တိုင်းအစိုးရတွေကလုံမာလို့လို့နဲ့ဈာလက်နေတဲ့အခါတွေကအများကြီးရှိတယ်။ဒါပေမဲ့ဘယ်နေရာတွေမှာတချို့ကသွားဖြစ်လဲဆိုရင်တကယ်ဒီတိုင်းနဲ့ဒီနယ်ကစူးစမ်းဆောင်တဲ့သူတွေဝန်ကြီးချုပ်တွေတချို့တော့အစိုးရအဖွဲ့အစည်းတွေဟိုပါနမှုတွေသူတို့ရဲ့လိမ့်လာအကောင်းမှုတွေတော့သူတို့ကဆန်းဆန်းဆောင်ဆောင်နဲ့လုပ်နိုင်ခဲ့တာဆိုရင်တော့အောင်မြင်သွားတယ်ပေါ့တော့ဒါကြောင့်ကျွန်တော်တို့ကဒီတိုင်းနဲ့ပြည်နယ်အစိုးရအသီးသီးရဲ့လုပ်ပိုင်ခွင့်ကိုလည်းတက်မှတ်မှတ်နဲ့ပို့ပြီးတော့တိတိကျကျပေးတယ်အဲ့လုပ်ပိုင်ခွင့်ပေးရုံနဲ့မဟုတ်ဘူးသူတို့ရဲ့အားနည်းချက်တွေရှိရယ် performance တွေရှိရယ်ဆိုရင်လည်းကျွန်တော်တို့ကပို့ပြန်ပြီးတော့ဆောင်တိဖိတ်မှတ်တဲ့စနစ်ပြည်ပြည်နယ်လုပ်စီသူရဲ့မိခင်ပါတီအရပဲဖြစ်စီအစိုးရအဖွဲ့အရပဲဖြစ်စ
ီ
အဲ့လိုမလုပ်ဘူးဆိုရင်အဲ့လိုတော့ကပဲဖြစ်စီပေါ့နော်အဲ့လိုမလုပ်ဘူးဆိုရင်ကျွန်တော်တို့ရန်ကုန်အစိုးရလည်းအားလုံးမြင်တဲ့အတိုင်းပဲကျွန်တော်တို့မှာစီမကောင်းကြရတယ်ဖြစ်ဘယ်သူမှ perfect မဖြစ်ပါဘူးကျွန်မပြောချင်တာလေဘယ်သူမှ perfect မဖြစ်ပါဘူးဒါပေမဲ့စောင့်ကြည့်မယ်ထိမ့်ကြက်မယ်ထိမ့်မှတ်မယ်ကိုကောင်းအောင်သူ့ကိုလုပ်ခိုင်းမယ်နော်ကျွန်တော်တို့ကဒါပုံစ
ံတွေမှာအတားတွေလျှော့ပြီးတော့ဟလာလူလူအတွက်ဆိုရဲအဲ့ကိုပြောပြောနေရဲလူလူအတွက်ဆိုရဲပြည်ပြင်းကြောင်းလေးကိုဒါပြည်ပြင်းပြင်းအကောင့်ထဲပေါ်နိုင်တယ်
ဆိုတော့ဟုတ်ကဲ့
ကောင်းတဲ့အလားအလာတွေကိုမြင်ရလိမ့်မယ်ဆိုကျွန်တော်လည်းအဲ့ဒီအတိုင်းနဲ့ယုံကြည်စားယုံကြည်ပါတယ်ဗျဆိုတော့ဆွေးနွေးစရာတွေကတော့အများကြီးပါပဲဒါပေမဲ့ဒီမှာပဲကျွန်တော်ကိုရနာခွင့်ပေးပါအချိန်ပေးပြီးတော့ပါဝင်ဆွေးနွေးကြရဲမခင်လေးကိုမော်ထွန်းအောင်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျွန်တော်လည်းကျေးဇူးတင်ပါတယ်
Prime Women 3အမျိုးသမီးအဖွဲ့ရဲ့ဒါရိုက်တာဒေါက်ခင်လေး SNLD ပါတီကိုစားပြုပြီးရှမ်းပြည်နယ်မြောက်ပိုင်းမူဆရခိုင်အမျိုးသားထုတော်မဲဆန္ဒနယ်မြေအမှတ်9မှာရွက်ကောက်ဖို့ဝင်ခဲ့သူကိုစလလောင်းဦးမော်ထွန်းအောင်တို့ဆွေးနွေးသွားကြတာပါ COVID-19 ရေးပေါ်အခြေအနေကြောင့် VOE စီစဉ်တွေကိုယာယီအားဖြင့်ပုံစံကြောင်းလဲထိုးလွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေရဲ့ဆက်သွယ်နည်းလမ်းခန်းတွေကိုအင်္ဂါညတိုင်းဒေသစီစဉ်နေရာမှာအစားထိုးထိုးလွှင့်နေတာဖြစ်ပါတယ် VOE စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါ။ဒီပြာဝေးကွာပြီးကျမ်းမာပျော်ရှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ
။ COA မြန်မာပိုင်းရဲ့ကဘာတလွားခီးသွွားအစီအစဉ်ကနေကြိုဆိုပါရစေ။ကျမဆွေမြတ်မောင်ပါ။အခုတစ်ခါကဘာတလွားခီးသွွားအစီအစဉ်ကနေဂျာမနီနိုင်ငံပါလီမြို့တော်ကိုတွားကြရအောင်ပါ။နိုင်ငံဆောင်ကိုကိုစားပြုဖန်တီးထားတဲ့ပန်းဥယျာဉ်ကြီးတစ်ခုပါလီမြို့တော်အရှေ့မြောက်ပိုင်းမှာရှိပါရယ်။ကိုဗစ်ကရောဂါကြောင့်ကဘာနိုင်ငံတွေဆီအလျင်မသွားနိုင်ကြသူတွေအနေနဲ့ဥယျာဉ်ကြီးတွေကတနိုင်ငံတစ်ခုလှုပ်ထားတဲ့ပန်းခြံတွေမှာလာရောက်အပန်းဖြစ်နိုင်တာမို့ကဘာတလောခီးသွွားစီစဉ်ကနေတွားကြည့်ကြရအောင်ပါရှင်ဂျာမနီနိုင်ငံပါလီမြို့တော်အရှေ့မြောက်ပိုင်းမှာကဘာဥယျာဉ်ကြီးလို့အဓိပ္ပာယ်ရမယ် Gardens of the World ပန်းဥယျာဉ်ကြီးတစ်ခုရှိပါတယ်ဒီဥယျာဉ်ကြီးထဲမှာကမ္ဘာနိုင်ငံဆောင်ကအပင်တွေကိုလေ့လာနိုင်ဖို့အတွက်နိုင်ငံတစ်ခုချင်းစီအလိုက်ပန်းခြံတွေလုပ်ပြီးတော့ထူးခြားတဲ့ပြည်သူ့ကလက်ရာတွေနဲ့ဖန်တီးထားပါတယ်။ဒါကြောင့်ထိုင်းနိုင်ငံအတွက်လုပ်ထားတဲ့ပန်းခြံနေရာမှာဆိုရင်တံမဏိတွေနဲ့စပါးကင်းတွေပုံစံမျိုးပြည်သူ့ကဒီဇိုင်းပုံတွေပေါ်ထားတာကိုတွေ့ရမှာပါ။ကမ္ဘာနိုင်ငံဆောင်ကကွဲပြားတဲ့ပန်းခြံတွေကိုစူးစီးဖန်တီးထားတာမို့အာရှဥရောပအမေရိကအာဖရိကအော်စတြေးလျစတဲ့တိုက်ကြီးတွေစီကိုခဏရောက်သွားတယ်ဆိုတော့စိတ်ခံစားချက်မျိုးရရှိပါတယ်။ကိုဗစ်ကရောဂါကြောင့် နိုင်ငံတကာကိုခရီးမသွားနိုင်ကြသေးတဲ့ဘာလင်မြို့သူမြို့သားတွေအနေနဲ့အခုလိုမျိုးထိုင်း၊ဩစတြေးလျ၊ Italy၊ တောင်အာဖရိကစတဲ့ကမ္ဘာနိုင်ငံစုံကပန်းခြံတွေရှိတဲ့ဥယျာဉ်ကြီးစီလာပြီးတော့စိတ်အပန်းဖြေနိုင်ကြပါတယ်
Hier kann man nach wie vor eine kleine Weltreise immer noch durch viele Kontinente machen, denn die meisten Gärten
အီတလီနိုင်ငံက Renaissance ခေတ်အနုပညာလက်ရာတွေကိုဂုဏ်ပြုဖန်တီးထားတဲ့ပန်းခြံနေရာမှာဆိုရင်ရှေးပန်းတွေစကြင်ကြောက်ရုပ်ထုတွေအပြင်အပင်တွေနဲ့ဝင်ကဘာလေးတစ်ခုကိုပါလုပ်ပေးထားလို့အီတလီကိုခဏရောက်သွားတယ်လို့ခန်းစားရမှာဖြစ်ပါတယ်။လက်ရှိဂျာမနီနိုင်ငံလိုအရှိနဲ့အနောက်ဂျာမနီမပေါင်းခင်1988ခုနှစ်တုန်းကဘာလင်မြို့နှစ်950အထိအမှတ်နဲ့အရှိဂျာမနီမာချန်အရမှာဒီဥယျာဉ်ကြီးကိုမူလဆောက်လုပ်ခဲ့တာဖြစ်ပါတယ်။ဘာလင်တိုင်းကြီးပြိုကွဲသွားခဲ့ပြီးတဲ့နောက်ပိုင်းဘာလင်မြို့ရဲ့အရှေ့မြောက်ဘက်ကဒီပန်းဥယျာဉ်ကြီးကိုပြစ်ထားခဲ့တာ1994ခုနှစ်အထိဖြစ်ပါတယ်1994ခုနှစ်မှာတော့ဘာလင်ရဲ့မိဖက်ဘေကျင်းမြို့ကတရုတ်ဘန်းချန်လေးတစ်ခုလက်ဆောင်ပေးရကနေမာချန်ဥယျာဉ်ကြီးကို Gardens of the World ပန်းဥယျာဉ်ကြီးအဖြစ်နဲ့အသွင်ပြောင်းခဲ့တာဖြစ်ပါတယ်အဲ့ဒီတည်းကဆလို့ဥယျာဉ်ကြီးထဲမှာနိုင်ငံဆောင်ပန်းချန်လေးတွေတစ်ခုပြီးတစ်ခုဖန်တီးခဲ့တာဖြစ်ပါတယ်Australian Park ဆိုပြီးတော့ Australian နိုင်ငံလိုလှုပ်ထားတဲ့ပန်းခြံနေရာမှာတောမီးကြောင့်လောင်ကျွမ်းသွားတဲ့ယူကလစ်ပင်တွေရဲ့ပင်စည်ကျောက်တွေကိုအနည်းအောင်ကြောက်တုံးကြောက်ခဲတွေနဲ့ဖန်တီးပြသထားပါတယ်။ Australia ထာနေ Aborigines တိုင်းရင်းသားတွေကိုဂုဏ်ပြုတဲ့သဘောလည်းပါပါတယ်
။ Das ist nicht nur für Berlin etwas Besonderes, sondern in der Tat weltweit.Dieses
Konzept မျိုးတည်းမဟုတ်ပဲတကဘာလုံးအတွက်သိထူးကြတယ်လို့ပြောချင်ပါတယ်။နိုင်ငံစုံကိုကိုစားပြုတဲ့ပန်းခြံတွေကိုသူတို့နိုင်ငံတွေရဲ့မူလဓလေ့ပုံစံမျိုးနဲ့ရောခေတ်သစ်ပုံစံမျိုးနဲ့ပါလက်ရမြောက်ဒီဇိုင်းတွေနဲ့ဖန်တီးထားတာဒီတနေရာမှာပဲရှိပါတယ်
။ဧကတရာကျော်ကျယ်ဝင်တဲ့ဒီဥယျာဉ်ကြီးထဲမှာကမ္ဘာနိုင်ငံစုံကပန်းခြံတွေအများအပြားရှိပါတယ်။2019ခုနှစ်တုန်းကနိုင်ငံတကာပန်းဥယျာဉ်ပြပွဲအထိပ်အမှတ်နဲ့ပန်းဥယျာဉ်ကြီးကိုမူလအခြေအဝန်ထက်ကိုနှစ်ဆတိုးပြီးချဲ့ထွင်ဖန်တီးခဲ့ပြီးတော့အခုအထိလည်းနောက်ထပ်ဖန်တီးမှုတွေကိုလုပ်နေသေးပါ2019ခုနှစ်တုန်းကတိုးချဲ့ခဲ့တဲ့ထဲမှာပါတဲ့တောင်အာဖရိကနိုင်ငံပန်းခြံမှာတမိုင်းအတိတ်ပဲပါပေါ်လွင်စေမဲ့ပုံစံမျိုးဖန်တီးပြီးတော့ပန်းတွေကိုစိုက်ပျိုးထားတာတွေ့နိုင်ပါတယ်
Auch dieses ist ein ganz besonderer Garten, denn hat eine wunderbare, aber auch ein wenig traurige Geschichte.
Die တင်မောကြီးနဲ့ကျွန်းလေးကိုခေါ်လာတယ်ဆိုတော့တမိုင်းကိုလည်းမမေ့ကြအောင်အတိတ်ပဲနှစ်မျိုးနဲ့လှုပ်ထားတာဖြစ်ပါတယ
်ကိုဖစ်ကရောဂါကြောင့်စိတ်ပင်ပန်းနေကြတဲ့ဘာလင်မြို့သူမြို့သားတွေအနေနဲ့အခုလိုမျိုး Gardens of the World ဥယျာဉ်ကြီးစီလာပြီးတော့စိတ်အပန်းဖြေနေကြတာကိုမြင်ရတဲ့အတွက်ဥယျာဉ်တာဝန်ရှိသူတွေဝမ်းသာနေကြပါတယ်
Wir sind in der glücklichen Lage, dass diese Parkanlage Gärten der Welt.
Cool, ich finde den Joma. Zumal wir Kaba Uyinji wo Printer nein, ne, etwa die Malabi Lila nein, ja, a Pampi, a Nayu nein, ja, da kann gar nicht, Lupio Yamaba.
ကမ္ဘာပြည်နေရာမှာမဆိုပန်းခြံတွေဟာအလှတရားငြိမ်းချမ်းမှုပျော်ရွှင်မှုဆိုတာကိုကိုးစားပြုတာမဟုတ်ဒါကိုပေါ်လွင်အောင်လို့ဂျာမနီနိုင်ငံဘာလင်မြို့တော်အရှေ့မြောက်ပိုင်းက Gardens of the World ဥယျာဉ်ကြီးကိုလှုပ်ထားပါတယ်ကိုဖစ်ကယောဂါကြောင့်ပန်းဥယျာဉ်ကြီးတွေကပြားတိုက်စားတောက်ဆိုင်စတဲ့အဘိုးကရှိတဲ့နေရာတွေတဲကိုတွားရင်တော့နှာခေါင်းစည်းမဖြစ်မနေဝေးကြဖို့လိုတယ်လို့ဒီစိမ့်အုပ်စုတွေတယောက်နဲ့တယောက်ကြားမှာလဲတမိတာခွဲစီခက်ခွာခွာနေကြရမယ့်စီကံချက်တွေရှိပါတယ်နိုင်ငံစုံကိုခီးထွက်ချင်ပေမဲ့မထွက်နိုင်ကြသူတွေအနေနဲ့ဒီပန်းဥယျာဉ်ကြီးတွေကနိုင်ငံစုံပန်းခြံတွေစီသွားပြီးတော့စိတ်ချညူနိုင်ကြပါရဲ့ရှင်ကျွန်မဆူမြတ်မှာပ
ါ American ဆိုရရဲ့သဘောထားမြင်အပေါ်ကိုကြင်ပြပါတော့မယ်ရှင်
တရုတ်ပြည်သူသမ္မတနိုင်ငံဟာဟောင်ကောင်ရဲ့လွတ်မြောက်မှုနဲ့လွတ်လပ်ရေးကိုဖျက်လို့ဖျက်ဆီးဆက်လက်လှုပ်ဆောင်နေပါတယ်။အမျိုးသားပြည်သူကွန်ဂရက်စ်ကနေနိုဝင်ဘာလ17ရက်နေ့ကအတည်ပြုလိုက်တဲ့မျိုးချစ်ဆုံးဖြတ်ချက်ဥပဒေအရ Hong Kong Ure Piu Lodo Gansi Wen Leogu, a ye attempt a beam me also be, Tope Light Dana Patalo, American Pirao Zua, Bien Tanzua, a pit and Shongcha like Bare. The Song Chachaya Lopang Gwen Ya, Hong Kong Ocho Mu Ana Vainia, Lula Ye, Pinya Bay Lo Share, Ubre Piu Lodo, a Mateo, Nanganja Tapuari Ne, Hilwe Bubang Jansida, Tomaho, a Muta Long Jong Yeo, and the Piu Change Out that Sada Pian So Swebe. The young din sisage machine, Tope Gerelu, the demediaria popia javare. Dilo lola daha, Dione Britain, Pudue genia je ya, Nayanaga, a deep map you, Laina me, etcheteo, Dionanga, Biamio dene chopauta, Bobi Bolin adalu, a chigan ubre ya, ama canje, betare, pidureo, goes up you me, goes a lay, yeche by guinole, de de chaja pine laida, pibare. CCP Dio Communist Party Ha, Nanganaka Light Nayame Wodiario, Lil Yu Shu Chopao Nida Jao, Hong Kong Yan Lumyao Yi Ti Ba Ni Dudeo, Songzan CCP, Damon Shi Dudeo, American Pidao Zua, Peso Murinet, Selet Ye Yuma Pidelo, American Muta Longjo Ye Jambi, Robert O'Brien, Pioso Light Bare. CCP Dio Communist Party Ha, Hong Kong Dwe, Yen Tanzua, Ye Yu Nine, Muta Longjo Ye Ubre Diago, Sola Roma, Dibu Pia Tan Light Bare. Nangano Bonga Mu, Quetwa Ye Juban Mu, a Jampe Wara Swe Dakai Mu, Domho, Nanganjata Poirin, a Bubang Yan Jansi Muri, Sada Pien, Julon Soye, that the joint tea Pidan B Nine Ubri Pibare. Adi Itaya Sabi, Diopi Ma Yani, Hong Kong Yan Democracy Longans and Alo Nibao, Becha Lai Bare. Hong Kong Yan Dayawa Bioye, Dinian Yene, Gobang Ocho Quen, Jotau Nokan, Piu Betare, Ubri Lo Tonglo Ni, Saint Lari Dorom Yamia. Pepia Kanyara Pibare. Dimute Ubriha, Lumia Mune, Democracy, Ye Downsu Mureu, Pelu, Piesilopo, Sabure, CCP, Dio Communist Party, Gaujede, Jan Sibavelo, American Nanganjai, Wunji, Mike Pompeo, Topian Jama, Talong Popia Libare. American Pirazu Nene, Mahamede, Kabatawa, Mapetine, Du, Hong Kong Pidure, Queen Yene, Lumia Mutue, Selet, Josa, Sanya Dama, Pietaune. တရုတ်နိုင်ငံကတာဝန်ယူဖို့ခတိကဝတ်ပြက်ကွက်ခဲ့တဲ့အပေါ်မှာလည်းအပြစ်တင်ရှုံချလိုက်ပါတယ်။ဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့လွတ်မြောက်မှုကိုထိပါနေတဲ့မူဝါဒတွေနဲ့ဒီလိုလောက်ရတဲ့အတွက်တာဝန်ရှိသူတွေတာဝန်ခံမှုရှိလာစေဖို့ဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းနဲ့ထုတ်ပယ်ခံရတဲ့
အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ဆက်လို့ပြပါရရှင်။ဒီဝင်မြန်မာပိုင်းအင်္ဂါနေ့နေ့ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုပြပြပါပါ။အရင်ကအာရှအဆင့်ထိပ်တန်းမှာရက်တီကဲပူးတဲ့ရန်ကုန်တက္ကသိုလ်ကိုပြန်လည်အဆင့်ညှင့်တင်နိုင်ဖို့အတွက်ကိုပိုင်းစီမံခန့်ခွဲခွင့်ရတဲ့တက္ကသိုလ်ဖြစ်စီဖို့ရည်မှန်းထားဆောင်ရွက်နေတယ်လို့နိုင်ငံတော နေနှုတ်ထွက်ခွင့်ပြုလိုက်တယ်လို့သမရဦးဝင်းမြင့်ကဒီဇင်ဘာလ10ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။2020ပြည့်နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရရှိပြီးတဲ့နောက်အသစ်ဖွဲ့စည်းမဲ့အစိုးရအဖွဲ့နဲ့ကော်မတီကော်မရှင်အသီးသီးကနေထွက်ပေါ်လာမဲ့အပြောင်းလဲတွေကိုပြည်သူတွေစိတ်ဝင်စားနေချိန်မှာအခုလိုအာခရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌနှုတ်ထွက်ခွင့်ပြုတဲ့ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။ COVID-19 ကာကွယ်ဆေးနောက်ဆုံးအတည်ပြုချက်ရပြီဆိုတာနဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးဘသူတွေကိုဦးစားပေးထိုးပေးသင့်တယ်လဲဆိုတာကိုဆုံးဖြတ်ဖို့အင်္ဂါနေ့ကအမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC အကြံပေးကော်မတီဝင်တွေတွေ့ဆုံခဲ့ကြပါတယ်။Johns Hopkins တက္ကသိုလ်ရဲ့စစ်တမ်းအရအမေရိကန်ပြည်ထောင်စုဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံဖြစ်ရှိနေဆဲဖြစ်ပြီးကူးစက်ခံရသူပေါင်း 73.5 သန်းကျော်ရှိနေပါတယ်။ကမ္ဘာမှာတော့ COVID ကူးစက်သူစုစုပေါင်း 63.3 သန်းရှိနေပါတယ်ရှင်။ခွင့်ပြုချက်တင်ထားတဲ့ COVID-19 ကာကွယ်ဆေးနှမျိုးကိုဆေးဘက်ဆိုင်ရာတာဝန်ရှိသူတွေဘက်ကအရေးပေါ်သုံးခွင့်အတည်ပြုလိုက်မယ်ဆိုရင်ဒီဇင်ဘာလအကုန်မှာနိုင်ငံသားတွေကိုကာကွယ်ဆေးအပြည့်ထိုးပေးနိုင်လိမ့်မယ်လို့ဥရောပသမဂ္ဂကအင်္ဂါနေ့ကပြောကြားခဲ့ပါတယ်။ American dollar 608 billion ကုန်ကြမဲ့ coronavirus ကဲ့သို့ရဲ့အစီအစဉ်ကို American အထက်လွှတ်တော်မှပါတီနှစ်ရလုံးအမတ်တွေပါဝင်တဲ့အဖွဲ့ကအင်္ဂါနေ့ကအဆိုပြုတင်သွင်းလိုက်ပါတယ်။ VOA မြန်မာပိုင်းအင်္ဂါနေ့နနက်ခင်းအစီအစဉ်ကိုနားဆင်ရကြတာပါရှင်။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုကြောင်းလဲထုတ်လွှင့်ပေးနေပါတယ်။မင်္ဂလာရှိတဲ့နေ့ဖြစ်ပါစေရှင်။ကျွန်မအင်ဂျင်နီယာ
This program has come to you from the Voice of America, Washington.